Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American အတန်က2015ခုနှစ်ဇူလိုင်လ6ရက်ကြာတာပတင်းနေ့မနေ့ဖက်အစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ line 32 kHz 9329 line 40 kHz 9433 line 49 kHz 63433တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ခင်ဗျာအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ဆက်မိုးပါအခုမနေ့ခင်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါ
ကျွန်တော်ကျော်စံသာပါဥရောပအင်ဂျင်နီယာရေးစီကထောက်ပံ့ရေးသူတွေရရှိနိုင်ဖို့အတွက်လိုအပ်တဲ့ပြုပြင်ပြောင်းလဲရေးတွေချက်ချင်းလှုပ်ဆောင်မယ်လို့ဂရိနိုင်ငံကပြောကြားလိုက်တဲ့သတင်းတရုတ်နိုင်ငံအစုချေအားကြီးကျဆင်းမှုအမေရိကန်ပြည်ထောင်စုကိုကူးဆက်လာတဲ့သတင်းနဲ့မြန်မာနိုင်ငံရွေးကောက်ပွဲကျင်းပမဲ့နေ့ရက်ကြေညာလိုက်တဲ့ပေါ်အမေရိကန်ပြည်ထောင်စုကကြိုးဆိုလိုက်တဲ့သတင်းတွေကိုမိုက်အင်ဂျင်နီယာနဲ့အတူတင်ဆက်သွားမှာဖြစ်ပါခင်ဗျာ
ဟုတ်ကဲ့ကောင်းပါပြီခင်ဗျာသတင်းတွေကြေညာပြီးနားဆင်ကြရမယ့်သတင်းလွှာတွေမှာဆိုရင်တော့
Well, we welcome the announcement of an election date. We think that a credible parliamentary election.
မြန်မာနိုင်ငံရွေးကောက်ပွဲကော်မရှင်ကနိုဝင်ဘာလ10ရက်နေ့မှာရွေးကောက်ပွဲကျင်းပမယ်ဆိုပြီးတော့ကြေညာလိုက်တဲ့အပေါ်အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကကြိုးဆိုလိုက်တဲ့အကြောင်းပြောခွင့်ရသူမတ်ထိုနာပြောဆိုသွားတာဖြစ်ပါတယ်။နောက်ပိုင်းမှာသတင်းလွှာတွေတင်ဆက်တဲ့အခါမှာအပြည့်စုံကြားရမှာပါ။ဒါ့အပြင်အခုလာမယ့်ရွေးကောက်ပွဲနဲ့2010ရွေးကောက်ပွဲဘာများကွာခြားမှုရှိနိုင်မလဲဆိုတာကိုပြည်တော်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဘိုးကော်မတီဝင်တဦးရဲ့တုံ့ပြန်ပြောဆိုချက်ကိုလည်းနားဆင်ကြားဖို့ရှိသလိုမြန်မာဗုဒ္ဓဘာသာအမျိုးသမီးတွေထိမြားလက်ထက်ထင်းဆိုင်ရာဥပဒေရန်ပေါ်မဘာသာအဖွဲ့နဲ့လူခွင့်ရေးသမားတွေရဲ့ရှုမြင်ပုံတွေနောက်တစ်ခါထိုင်းနိုင်ငံတောင်ပိုင်းလက်ကျွန်းလူသတ်မှုကိုပြန်ပြီးတော့စစ်ဆေးနေပြီဆိုတဲ့အကြောင်းစတာတွေကိုနားဆင်ကြားမှာပါနောက်ပိုင်းမှာလည်းအပတ်စဉ်အစီအစဉ်တွေကိုထုတ်လွှင့်ပေးဖို့ရှိပါတယ်အခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဥကြော်စံတာနဲ့မတ်အင်ဂျင်နိုင်တို့ကကြေညာပေးကြပါလိမ့်မယ်ခင်
အတွေ့အထူပြောနေတဲ့ဂရိနိုင်ငံအနေနဲ့အခွန်နဲ့ပင်စင်ပြုပြင်ပြောင်းလဲရေးတွေကိုချက်ချင်းလှုပ်ဆောင်မယ်လို့ကတိပြုလိုက်ပြီးသုံးနှစ်တာထောက်ပံ့ရေးတွေပေးကြပါလို့ဥရောပအင်ဂျင်တွေကိုဗုဒ္ဓနေကတောင်းဆိုလိုက်ပါတယ် Strasbourg မြို့ဥရောပပါလီမန်ကိုပြောကြားအမှာဂရိဝန်ကြီးချုပ် Alexis Tsipras ကဂရိကွင်ကျင်းမီကိစ္စခြေကုံလက်ပန်းဖြစ်နေကြတဲ့ဥရောပခေါင်းဆောင်တွေရဲ့တောင်းဆိုချက်အတိုင်းကြားသပတေးနေ့ကိုနောက်ဆုံးထားပြီးတိကျခိုင်မာတဲ့အစုပြုချက်တွေတင်ပြမယ်လို့ဆိုသွားတာပါနိုင်ငံရဲ့ဗန်ဒိုက်တွေချွတ်ချုံကျနေပြီးငွေကြေးကုန်ခန်းလူဖြစ်နေချိန်မှာဝန်ကြီးချုပ်ဆီပရက်စ်ကထောက်ပံ့ရေးပေးဖို့အတွက်ဥရောပခေါင်းဆောင်တွေသတ်မှတ်ထားတဲ့နောက်ဆုံးအချိန်မီလိုအပ်ချက်တွေကိုဖြည့်ဆည်းနိုင်ဖို့ယုံကြည်မှုရှိတယ်လို့ဆိုပါတယ်။ဗန်ဒိုက်ရဲ့ထောက်ပံ့ပုံမရရှိဖို့အတွက်ထူးခြားချွေတာရေးထပ်လုပ်ဖို့တုံ့နှင်းနေရတဲ့ကိစ္စကိုလည်းခုခံပြောဆိုပြီးနိုင်ငံတကာကြွေးရှင်တွေချက်မှတ်တဲ့၅နှစ်တာထူးခြားချွေတာရေးကန့်သတ်မှုတွေဟာမအောင်မြင်ခဲ့ဘူးလို့လည်းပြောသွားပါတယ်။ဂရိကိုအထောက်ပံ့သစ်တွေပေးရင်ပတ်သက်ပြီးဆုံးဖြတ်ချက်တရက်ကိုလာမယ့်တနင်္ဂနွေနေ့ဥရောပထိပ်သီးစည်းဝေးမှာအဆုံးဖြတ်ပေးမှာဖြစ်ပါတယ်။သဘောတူညီမှုမရခဲ့ဘူးဆိုရင်တော့ဂရိနိုင်ငံဟာ19နိုင်ငံပါဥရောပငွေကြေးဆောင်ကနှုတ်ထွက်ရဖို့ရှိနေပါတယ်
။နယူးယောက်စတော့ဈေးကွက်ကိုနီးပညာပိုင်းဆိုင်ရာအခက်ခဲတွေကြောင့်၄နာရီနီးပါးကြာရပ်တန့်ခဲ့ပြီးတဲ့နောက်ဗုဒ္ဓဘုနေ့ကစတင်ပြီးပြန်လည်ပုံမှန်အရောင်းအဝယ်ပြုလုပ်နေပြီဖြစ်ပါတယ်။နယူးယောက်စတော့exchange မှာအခုလိုနီးပညာပိုင်းဆိုင်ရာရက်ဆိုင်မှုတွေနဲ့ United Airlines လေကြောင်းပြန်တက်မှုတွေခိတရက်ဆိုင်ခဲ့ရတာနဲ့ပတ်သက်ပြီး American ထိပ်တန်းလုံခြုံရေးအရာရှိတွေကဆက်ဆက်မှုမမြင်ကြောင်းပြောပါတယ်။ဒါအပြင် Wall Street Journal သတင်းစာကြီးရဲ့ website လည်းခိတဖွင့်ကြည့်လို့မရဖြစ်ခဲ့ရပါတယ်။ FBI ညွှန်ကြားရေးမှူးကော်မတီကတော့အခုလိုဖြစ်ရတာဟာ cyber တိုက်ခိုက်မှုနဲ့မမြင်ကြောင်းအထက်လွှတ်တော်ထောက်လှမ်းရေးဆိုင်ရာကော်မတီကိုပြောကြားခဲ့ပါတယ်။နယူးယောက်မှာ stock အရောင်းဝယ်ဟာနက်နက် 7 နာရီခွဲလောက်ကရပ်တန့်ခဲ့ပြီးအဓိက stock ဈေးကွက်တွေလည်း1ရာခိုင်နှုန်းကျော်ကျခဲ့ပါတယ်။တရုတ်နိုင်ငံရဲ့နှိမ့်ကွေးနေတဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုနဲ့ Greek Jamie ပြဿနာတို့ဟာရင်းနှီးမြှုပ်နှံရှင်တွေအတွက်စိုးရိမ်စရာဖြစ်နေတယ်လို့လည်းအကက်ခတ်တွေကပြောကြပါတယ်။နယူးယောက်နဲ့အမေရိကန်ပြည်ထောင်စုမှာရှိတဲ့တခြားငွေကြေးအရောင်းဝယ်တွေကတော့ပုံမှန်ဆက်လက်ရှိနေပါတယ်ရှင်။
တရုတ်နိုင်ငံအစုချေအားဈေးကွက်ဆက်လက်မတည်မြင်ဖြစ်နေတဲ့အတွက်တရုတ်အစိုးရအနေနဲ့ရင်းနှီးမြှုပ်နှံသူတွေအထိတ်တလန့်မဖြစ်ကြစေဖို့သတိပေးရင်း၃ရက်ကြာကြာဆင်းလာတဲ့အစုချေအားဈေးကိုဆက်လက်မကြအောင်ထိန်းသိမ်းနိုင်ဖို့အစီအစဉ်သစ်တွေအပူတပြင်းလှုပ်ဆောင်နေရပါတယ်။တရုတ်အစုချေအားဈေးကျဆင်းမှုဟာအမေရိကန်ပြည်ထောင်စုတိကူးဆက်လာပြီးဗုဒ္ဓဟူးနေ့လည်းအရောင်းအဝယ်မှာ100ခန်းလုံးကျဆင်းခဲ့ပါတယ်။ဒါပေမဲ့ဥရောပဈေးကွက်မှာတော့ Greek Creamy ကိစ္စပြည်လဲနိုင်တဲ့ဆိုတော့နောက်ဆုံးမျောလင့်ချက်ကြောင့်အစုချေအားဈေးခိုင်မာဆဲရှိနေခဲ့ပါတယ်။အစုချေအားတွေဈေးလျှော့ရောင်းချပြည့်ရမယ့်အရေးကာကွယ်ရေးအနေနဲ့ရာနှင်းချီတဲ့တရုတ်ကုမ္ပဏီတွေဟာ ဈေးကွက်ကိုရဆိုင်ထားဖို့တောင်းဆိုခဲ့ရပါတယ်။ပြည်မဈေးကွက်ရဲ့40%ခန့်ရှိတဲ့ကုမ္ပဏီကြီး1300ကျော်ကအယောင်အွယ်ကိုရဆိုင်ခဲ့ကြပါတယ်။ဈေးကွက်မှာရုတ်တရက်စိုးရိမ်စိတ်နဲ့မစင်မချင်းရောင်းချမှုတွေများပြားလာတဲ့အတွက်အစုချေရဈေးကျဆင်းလာရတာဖြစ်တယ်လို့တရုတ်အစုချေရဈေးထိန်းသိမ်းရေးအဖွဲ့ကဆိုပါတယ်
။အမေရိကန်နဲ့အီရန်ထိပ်တန်းဆက်ဆက်ညှိနှိုင်းရေးမှုတွေဟာနျူကလ িয়ার သဘောတူညီချက်နဲ့ပတ်သက်လို့သဘောထားကွဲလွဲမှုတွေကိုစ조사ဖြေရှင်းဖို့ဗီယက်နာမှာအနည်းဆုံး3နာရီကြာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ဒါဟာကမ္ဘာ့အင်အားကြီးနိုင်ငံတွေကအပြည့်အစုံသဘောတူညီမှုထွက်ပေါ်လာဖို့သတ်မှတ်ထားတဲ့ရက်ကိုနောက်တစ်ချိန်ထပ်ရွှေ့လိုက်ပြီးတရက်အကြာမှာအခုလိုဆွေးနွေးကြတာပါ။ American စွမ်းအင်ဝင်ကြီး Arnest Moniz နဲ့ Iran Nuclear အကြီးအကဲ Ali Akbar Sali Hiro ဟာဗုဒ္ဓဘုနေ့က3နာရီကြာနှစ်ကြိမ်တွေ့ဆုံခဲ့တယ်လို့အမေရိကန်အစိုးရအစင်းမြင့်အရာရှိတဦးကပြောပါရယ်အမေရိကန်ကိုယ်စားလှယ်အဖွဲ့ရဲ့ခေါင်းဆောင်နိုင်ငံရေးရာလက်ထောက်အမေရိကန်နိုင်ငံသားရေးဝန်ကြီးဝင်းဒီရှာမန်ကအီရန်ဒုနိုင်ငံသားရေးဝန်ကြီးအာဘတ်အရစ်ချီနဲ့တွေ့ဆုံခဲ့ပါရယ်သူတို့တွေ့ဆုံတာနဲ့ပတ်သက်ပြီးအသေးစိတ်တွေကတော့ချက်ချင်းထုတ်ပြန်တာမရှိသေးပါဘူးအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီနဲ့အီရန်နိုင်ငံသားရေးဝန်ကြီးမိုဟာမက်ဒါဗစ်ဇာရစ်တို့ဟာအခုမှတော့ဗီယက်နာမှာရှိနေပြီမဲ့သူတို့နှစ်ဦးတွေ့ဆုံမလားဆိုတာကိုတော့မသိရသေးပါဘူးရှင
် UAE ဗီရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932ကလိုက်ဒိုမီတာ40 kHz 4433ညလိုက်ဒိုမီတာ48 kHz 618ကနဲ့ဒုတိယနိုင်ယူဝတ်မှာလိုက်လက်မီတာ190 kHz 1509တို့ကနေထုံနေပေးနေပါတယ်ရှင
်။ Washington မြို့အပြင်ရကသတင်းတွေဆက်လက်ကြီးညာနေပါတယ်။မြန်မာနိုင်ငံမှာရွေးကောက်ပွဲလုံမရက်ကြီးညာတာကိုအမေရိကန်ပြည်ထောင်စုကကြိုဆိုလိုက်ပါတယ်။ခိုင်လုံဆက်ချတဲ့ရွေးကောက်ပွဲတရက်ဟာမြန်မာနိုင်ငံဒီမိုကရေစီပြုပြင်ပြောင်းလဲရေးအတွက်အရေးကြီးတယ်လို့ယူဆကြောင်းအားလုံးပါဝင်ပြီးပွင့်လင်းမြင်သာတဲ့ရွေးကောက်ပွဲဖြစ်နိုင်ဖို့အတွက်ရွေးကောက်ပွဲကော်မရှင်နိုင်ငံရေးပါတီတွေအရသာအဖွဲ့အစည်းတွေနဲ့သက်ဆိုင်သူတွေကိုနှိပညာအထောက်ပံ့တချို့ပေးတော့မယ်ဖြစ်ကြောင်းအမေရိကန်နိုင်ငံသားရဲ့လက်ထောက်ပြောခွင့်ရာမတ်ထူနာကဗုဒ္ဓနေ့နေ့လယ်သတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်။အထွေထွေရွေးကောက်ပွဲကိုလာမယ့်နိုဝင်ဘာ10ရက်မှာကျင်းပမယ်လို့မြန်မာနိုင်ငံရွေးကောက်ပွဲကော်မရှင်ကကြေညာလိုက်တာပါ။အဓိကအတိုက်ခံဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလည်းဒါကိုကြိုဆိုပြီးသူတို့ပါတီအနေနဲ့ရွေးကောက်ပွဲဝင်မယ်မဝင်ဘူးဆိုတာရပ်ပိုင်းအတွင်းကြေညာမယ်လို့ဆိုပါတယ်။လွှတ်တော်ကိုယ်စားလှယ်လောင်းအမည်စင်းတွေကိုဇူလိုင်20ရက်နေ့ကနေအဂုလာ10ရက်နေ့ထိလက်ခံသွားမယ်လို့လည်းဆိုပါတယ်။ရွေးကောက်ပွဲလူညုံရေးအတွက်အထူးရဲဝန်တန်း2000ကိုခံထားဖို့မြန်မာနိုင်ငံရဲတပ်ဖွဲ့ကစီစဉ်နေတယ်လို့လည်းကြေညာထားပါတယ်။
ထိုင်းနိုင်ငံကိုအပန်းဖြေခီးထွက်လာတဲ့ဗြိတိန်နိုင်ငံသား2ဦးအသက်ခံရမှုနဲ့အပန်းခံနေရတဲ့မြန်မာနိုင်ငံသား2ဦးဟာဇူလိုင်10ရက်နေ့ရုံးချင်းအတွက် Cosmways ခရိုင်တရားရုံးကိုရောက်လာပြီးဖြစ်ပါတယ်။ဗြိတိန်နိုင်ငံသားတွေဖြစ်တဲ့အသက်24နှစ်အရွယ် David Miller နဲ့အသက်23နှစ်အရွယ် Hannah Witherich တို့ဟာထိုင်းနိုင်ငံတောင်ပိုင်းကနိုင်ငံသားခီးသွားတွေအလာများတဲ့လိပ်ကျွန်းလို့ခေါ်တဲ့ကော့ထောင်ကျွန်းမှာမနစ်ကစက်တင်ဘာလ15ရက်နေ့ကအသက်ခံခဲ့ရတာပါ။တရားရုံးမှာကြားနာစစ်ဆေးမှုတွေကိုနှစ်လကျော်ကြာရန်နာထားပြီးတဲ့နောက်ကော့စမွေတရားရုံးမှာတပ်တွေတွေကိုစတင်စစ်ဆေးရမှာတည်ဆုံးသူတွေကိုပထမဦးဆုံးတွေ့ရှိခဲ့တဲ့အမှုလိုက်ရဲတအူအပါအဝင်အဓိကတပ်တွေ၄ဦးကိုမနေ့ကစတင်ပြီးစစ်ဆေးခဲ့ပါတယ်။မြန်မာတန်ယုံကိုစားပြုရှင်နေဥအောင်မျိုးတန်းကတရားခံဖြစ်ဆွဆွဲခံရသူ၂ဦးရဲ့ DNA ပြန်လည်စစ်ဆေးခွင့်နဲ့ပတ်သက်လို့တရားခွင်ကမနေ့ကညင်းပယ်လိုက်တယ်လို့ပြောခဲ့ပါတယ်။တပ်တွေအဖြစ်စစ်ဆေးခံရတဲ့အမှုလိုက်ရဲရဲ့မနေ့ကထွက်ဆိုချက်မှာလဲ DNA စစ်ဆေးမှုနဲ့ပတ်သက်လို့ခိုင်လုံစွာမထွက်ဆိုနိုင်ဘူးလို့ရှေ့နေဦးအောင်မျိုးတန်းကဆိုပါရရှင
်။သန်းနှင်ချီရဲ့အစိုးရဝန်ထမ်းတွေလုံခြုံရေးကင်းလွတ်ခွင့်ရှောက်ထားသူတွေရဲ့ကိုယ်ရေးအချက်အလက်တွေပေါက်ကြားစေခဲ့တဲ့ဆိုင်ဘာလုံခြုံရေးချိုးဖောက်မှုအတွက်အဓိကတံပြားရှိသူဘယ်သူလဲဆိုတာကိုခိုင်မာတဲ့အထောက်အထားတွေရရှိထားပြီလို့အမေရိကန်ပြည်ထောင်စုအမိမြေလုံခြုံရေးအကြီးအကဲကပြောကြားလိုက်ပါတယ်။ဒီနေ့အစောပိုင်းသုထာနာကကွန်ပျူတာတွေကိုတိုက်ခိုက်မှုနောက်ွယ်မှာဘသူပဲဝါရှိရဲဆိုတာကိုတေဝင်းထုတ်ဖော်ပြောဆိုဖို့အဆင်သင့်မရှိသေးဘူးလို့အမိမြေလုံခြုံရေးဌာနဝန်ကြီးဂျေဂျွန်ဆန်ကဆိုပါတယ်ဒါပေမဲ့အမျိုးသားထောက်လှမ်းရေးညွှန်ကြားမှုဂျိမ်းစ်ကလပ်ပါကတော့တရုတ်နိုင်ငံအစိုးရအကျိုးစီးပွားအတွက်လှုပ်ဆောင်မှုတွေဟာအဓိကတန်ပြားရှိစရာဖြစ်နေတယ်လို့ဆိုခဲ့တာပါဆိုင်ဘာတိုက်ခိုက်မှုနှစ်ကြိမ်ဖြစ်ပေါ်ခဲ့တဲ့အတွက်ကြောင့်လက်ရှိအစိုးရဝန်ထမ်းနဲ့ဝန်ထမ်းဟောင်းလေးသန်းကျော်တို့ရဲ့ ကိုယ့်ရဲ့အချက်လက်တွေခူးယူခြင်းခံရတာဖြစ်ပါတယ်
။စက်တင်ဘာလမှာအမေရိကန်လွှတ်တော်ကပုံရဟန်းမင်းကြီးဖရန်စစ်မေဂွန်းပြောကြားတဲ့အခါသူ့ရဲ့ပြောကြားမှုတွေကိုလွှတ်တော်ပြင်ပမှာရှိတဲ့ National Mall မြက်ခင်းပြင်ကြီးမှာစုဝေးရောက်ရှိနေတဲ့လူထုကိုတိုက်ရိုက်ထုတ်လွှင့်ပြသသွားမှာဖြစ်ပါတယ်။အမေရိကန်နိုင်ငံရေးခေါင်းဆောင်မှုကိုဥတီပြောကြားမဲ့ပုံရဟန်းမင်းကြီးရဲ့မေဂွန်းနဲ့ပတ်သက်ပြီးအခုလိုတမူထူးခြားတဲ့အစီအစဉ်ကိုအောက်လွှတ်တော်ဥက္ကဋ္ဌဂျွန်ဘေနာကဗုဒ္ဓဖူးနေ့ကကြေညာခဲ့တာပါ။ဒါဟာကက်သလစ်ဘာသာခေါင်းဆောင်တဦးအနေနဲ့လွှတ်တော်မှာပထမဦးဆုံးမေဂွန်းပြောကြားဖို့ဖိတ်ခေါ်ခံရခြင်းလည်းဖြစ်ပါတယ်။
ဒါကတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥကျော်စံတာနဲ့မတ်အင်ဂျင်နိုင်တို့ပြောပြတော့ခဲ့ကြတာဖြစ်ပါတယ်ခင်ဗျာအခုတော့မြန်မာနိုင်ငံအကြောင်းသတင်းလွှာတွေကိုတင်ဆက်ပေးပါတော့မယ်နိုဝင်ဘာလ၈ရက်နေ့မှာအထွေထွေရွေးကောက်ပွဲကျင်းပမယ်လို့ရွေးကောက်ပွဲကော်မရှင်ကကြေညာလိုက်တဲ့အပေါ်အမေရိကန်ပြည်ထောင်စုကကြိုဆိုလိုက်ပြီးတော့ဤပညာနဲ့ငွေကြေးထောက်ပံ့မှုအကူအညီတချို့ပေးနေတယ်လို့လည်းအမေရိကန်နိုင်ငံသားရေးဌာနကပြောပါတယ်ဒါအပြင်မြန်မာရွေးကောက်ပွဲကိုပထမဆုံးအကြိမ်စောင့်ကြည့်မယ်နိုင်ငံတကာအဖွဲ့တစ်ခုဖြစ်တဲ့ Qatar Center ကလည်းမြန်မာနိုင်ငံမှာသူတို့ရဲ့လုပ်ငန်းတွေဩဂုတ်လတရနေ့မှာတည်ယုံရင်စတင်သွားမှာဖြစ်တယ်လို့ပြောလိုက်ပါတယ်မိုက်အင်ဂျင်နိုင်ကအကြောင်းစုံကိုပြောပြပေးပါလိမ့်မယ
်တပ်ဆိုင်ရာလွှတ်တော်ရွေးကောက်ပွဲဥပဒေပုံမှန်34ကားငယ်နဲ့နေဥပဒေ16ကားကြီးတို့အရ1389ခုနဲ့သတင်းကြော်လာပြေကျော်17ရက်2015ခုနှစ်နိုဝင်ဘာလ8ရက်တနင်္ဂနွေနေ့တွင်လွှတ်တော်အသီးသီးအတွက်ပါတီစုံဒီမိုကရေစီထွေထွေရွေးကောက်ပွဲများကျင်းပပြုလုပ်မည်ဖြစ်ကြောင်းသတ်မှတ်ကြေညာလိုက်သည့်ဥက္ကဋ္ဌပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဟုဖော်ပြပါရှိပါရဲ့ရှင
်ပါတီစုံဒီမိုကရေစီထွေထွေရွေးကောက်ပွဲတွေကိုနိုဝင်ဘာလ8ရက်နေ့တနင်္ဂနွေနေ့မှာကျင်းပမယ့်အကြောင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ကြေညာချက်ကိုအစိုးရပိုင်ရုပ်မြင်သံကြားကနေအခုလိုရွေးကောက်ပွဲကျင်းပမယ့်ရက်အတိအကျကြေညာလိုက်တာကိုအမေရိကန်ပြည်ထောင်စုအနေနဲ့ကြိုဆိုကြောင်းဗုဒ္ဓဘုနေ့ကကျင်းပတဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာအမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရပုဂ္ဂိုလ်မတ်တိုနာကပြောသွားပါတယ
် Well, we welcome the announcement of an election date. We think that a credible parliamentary election
ကျွန်တော်ရွေးကောက်ပွဲကျင်းပမယ့်ရက်အတိအကျကြေညာလိုက်တာကိုကျွန်တော်တို့ကြိုဆိုပါတယ်မြန်မာဒီမိုကရေစီပြောင်းလဲရေးမှာပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲဟာအရေးကြီးတဲ့အဆင့်ဖြစ်တယ်လို့ကျွန်တော်တို့မြင်ပါတယ်အားလုံးပါဝင်နိုင်ပြီးထင်သာမြင်သာရှိတဲ့ရွေးကောက်ပွဲဖြစ်ဖို့တည်ကြအောင်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အပါအဝင်နိုင်ငံရေးပါတီတချို့နဲ့လူထုအခြေပြုအဖွဲ့အစည်းတွေကိုနှိပညာပိုင်းဆိုင်ရာအကူအညီတချို့အမေရိကန်အစိုးရကထောက်ပံ့ပေးနေပါတယ
်ဒါအပြင်ရွေးကောက်ပွဲလေလာစောင့်ကြည့်ဖို့ကိစ္စနဲ့ပတ်သက်လို့လေ
I do know that in terms of the observer status
ကျွန်တော်တို့ဒီလောက် Qatar Center ရဲ့အဖွဲ့ဝင်တွေနဲ့ဥရောပသမဂ္ဂတို့ကိုရွေးကောက်ပွဲလေးလာစောင့်ကြည့်ဖို့ဖိတ်ခေါ်ထားပြီးဖြစ်ပါတယ်။ပြည်ရင်းနဲ့ပြည်ပကရွေးကောက်ပွဲလေးလာစောင့်ကြည့်သူတွေကိုလည်းခွင့်ပြုမယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြောထားပါတယ်။ဒါပေမဲ့လုပ်ငန်းစဉ်တွေကတော့ဆက်လက်ဆောင်ရွက်နေတုန်းဖြစ်ပြီးဘယ်သူတွေဖြစ်မယ်ဆိုတာတော့သူတို့အသေးချာမဆုံးဖြတ်ရသေးပါဘူး
။ရွေးကောက်ပွဲလေးလာစောင့်ကြည့်ဖို့ပထမဆုံးအချိန်ဖိတ်ခေါ်ခံထားရတဲ့ Qatar Center ကလည်းမြန်မာနိုင်ငံမှာရွေးကောက်ပွဲကျင်းပမယ့်ရက်သတ်မှတ်လိုက်တဲ့အတွက်အားရမိကြောင်းနဲ့ကြိုတင်မဲပေးမဲ့ကိစ္စကိုလည်းဆက်ပြီးတော့စောင့်ကြည့်သွားမယ်လို့ Qatar Center ရဲ့ဒီမိုကရေစီရေးရာအစီအစဉ်တွဲဖက်ညွှန်ကြားမှု Jonathan Stone Street က VOA ကိုပြောပါတယ
် What we're trying to do is to make an impartial assessment of the election process to identify
ကျွန်တော်ဒီမှာဘာလုပ်ဖို့စူးစမ်းနေလဲဆိုတော့ရွေးကောက်ပွဲဖြစ်စဉ်မှာဘယ်ဟာကအလုပ်ဖြစ်တယ်ဘယ်နေရာမှာပြဿနာရှိတယ်သို့မဟုတ်ဘယ်နေရာမှာပိုကောင်းအောင်လုပ်ရမလဲဆိုပြီးပြမလိုက်ပဲအကဲဖြတ်နိုင်မှုဖြစ်ပါတယ်အဲ့ဒီတော့ရွေးကောက်ပွဲအတွက်ကျွန်တော်တို့ကအကြံပြုချက်တွေပါတဲ့စီရင်ခံစာတွေနဲ့ကြေညာချက်တွေကိုထုတ်ပြန်มาဖြစ်ပါတယ်ပြီးတော့ရွေးကောက်ပွဲနေ့မတိုင်ခင်ရွေးကောက်ပွဲဖြစ်စဉ်ပိုကောင်းလာအောင်ရွေးကောက်ပွဲကော်မရှင်နဲ့တခြားသူတွေကဒီအကြံပေးချက်တွေကိုစစ်သုံးကြမယ်လို့မျှော်လင့်ပါတယ်ရွေးကောက်ပွဲပြီးရင်လည်းကျွန်တော်တို့ကဒီရွေးကောက်ပွဲဖြစ်စဉ်ကိုခြုံငုံပြီးအကဲဖြတ်ဆက်ဆေးချက်တွေကိုထုတ်ပြန်ကြေညာมาပါ
မြန်မာနိုင်ငံမှာမဲဆန္ဒရှင်စီရင်အတော်များများမှားရင်းနေတာတွေကိုအချိန်မီပြင်ဆင်နိုင်ပြီးလာမယ့်ဩဂုတ်လမှာမဲဆန္ဒရှင်စီရင်အပြီးတက်ကိုထုတ်ပြန်နိုင်လိမ့်မယ်လို့သူတို့အနေနဲ့မျှော်လင့်ကြောင်းလဲမစ္စတာစတုန်းစထရီးတ်ကပြောပါတယ
် For us it's difficult to verify the accuracy of the voter list at this point
ကျွန်တော်တို့ကလောလောဆယ်မှာတော့မဲဆန္ဒရှင်စီရင်ဘလောက်မှန်ကန်တိကျရဲဆိုတာအတည်ပြုဖို့ခက်ပါတယ်ပနာမအဖြစ်ပြုလုပ်ထားတဲ့မဲဆန္ဒဖြစ်ပြီးတော့ဒီစီရင်ကိုထုတ်ပြန်ရခြင်းအကြောင်းရင်းကလူတွေအနေနဲ့စီရင်ကိုစစ်ကြည့်ပြီးပါလာတဲ့အမားတွေကိုပြင်နိုင်ဖို့ပဲဖြစ်တယ်လို့ပြောလို့ရပါတယ်ကျွန်တော်နားလည်ထားတာကတချို့မားတွေကအသေးမွားဖြစ်ပေမဲ့တချို့ကျတော့မဲဆင်းထဲမှာလူတွေမပါလာတာနဲ့မပါတဲ့တဲ့လူတွေပါနေတာတို့ဖြစ်ပါတယ်
။ Qatar Center ရဲ့လေလာစောင့်ကြည့်ရေးလုပ်ငန်းစဉ်တွေကိုဩဂုတ်လတရက်နေ့မှာစတင်မှာဖြစ်ပြီး American, Europe, Africa ကစတဲ့နိုင်ငံတကာကရွေးကောက်ပွဲစောင့်ကြည့်သူ50ဦးလောက်ပါဝင်မှာဖြစ်ပါတယ်။2015ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်မဲ့လွတ်တော်ကိုယ်စားလှယ်လောင်းတွေရဲ့အမည်စင်းကို ဇူလိုင်လ20ရက်နေ့မှာစတင်ပြီးဩဂုတ်လ10ရက်နေ့နောက်ဆုံးထားတင်သွင်းဖို့ရွေးကောက်ပွဲကော်မရှင်ကကြေညာချက်ထုတ်ပြန်ထားပါတယ်။ဒါ့အပြင်မဲဆွယ်စည်းရုံးမှုကာလကိုရက်ပေါင်း60အထိတိုးမြှင့်ပေးသွားမယ်လို့လည်းရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတီကကတိပေးပြောဆိုထားပါတယ်။ရွေးကောက်ပွဲအတွက်သတ်မှတ်ထားတဲ့မဲဆန္ဒနယ်မြေတွေကိုလည်းတီထောင်စုရွေးကောက်ပွဲကော်မရှင်ကဒီလဇန်ပိုင်မှာထုတ်ပြန်ထားတာပါ။အဲ့ဒီတည်းမှာနိုင်ငံတဝန်းလုံးမဲဆန္ဒနယ်မြေစုစုပေါင်း1180ခုရှိပြီးပြည်သူ့လွှတ်တော်မဲဆန္ဒနယ်မြေပေါင်း330နဲ့အမျိုးသားလွှတ်တော်မဲဆန္ဒနယ်ပေါင်း168ခုပါရှိပါတယ်။တိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်မဲဆန္ဒနယ်မြေစုစုပေါင်း644ခုနဲ့တိုင်းရင်းသားရေးရာဝင်ကြီးမဲဆန္ဒနယ်ပေါင်း29ခုရှိနေပါတယ်။ဒီတော့အတွင်းမှာပဲရွေးကောက်ပွဲကာလအတွင်းမဲယုံလုံခြုံရေးတိုးမြှင့်နိုင်ဖို့တနိုင်ငံလုံးအတိုင်းအတာနဲ့ရွေးကောက်ပွဲအထူးရေး2000ကျော်ခေါ်ယူမယ်လို့မြန်မာနိုင်ငံရဲတပ်ဖွဲ့ကထုတ်ဖော်ပြောဆိုခဲ့ပါတယ်ရှင
်။မှန်ရင်ကြပါခင်ဗျာ။အဲ့ဒီလာမယ့်အထူးရေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုအကြိမ်နဲ့ရှင်ပြန်ရမှာဖြစ်တယ်လို့လက်ရှိအာဏာရပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့ဘူကော်မတီဝင်တဦးဖြစ်တဲ့ပြည်သူ့လွှတ်တော်နိုင်ငံတကာဆက်ဆံရေးကော်မတီဥက္ကဋ္ဌလည်းဖြစ်တာဝန်ယူထားသူပြင်းမနာလွှတ်တော်အမတ်ဦးလှမြင့်ဦးကပြောဆိုလိုက်ပါတယ်။ရွေးကောက်ပွဲကျင်းပမဲ့ရက်နဲ့ကိုစရဲလောင်းအမည်စီရင်တင်သွင်းရမယ့်ရက်ကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကြေညာလိုက်ပြီးတဲ့နောက်မှာတော့လက်ရှိအာဏာရပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကလည်းကိုစရဲလောင်းအမည်စီရင်တင်သွင်းမှုပြင်ဆင်နေပြီဖြစ်ပါတယ်။2010ပြည့်နှစ်ရွေးကောက်ပွဲနဲ့အခုကျင်းပမဲ့2015ရွေးကောက်ပွဲကြားဘာတွေကွာခြားမှုရှိလာနိုင်တယ်လဲဆိုတာကိုပြီးခိုင်ဖြိုးပါတီရဲ့ဘိုးကော်မတီဝင်ဦးလှမြင့်ဦးကိုမတ်တိန်ကြီးထက်ကဆက်သွယ်မေးမြန်းလာမှာသူကအခုလိုစပြီးတော့ပြောပြပါတယ်
။ဘိုးလုံးသောကော်မတီအနေနဲ့ပြည်နယ်တိုင်းရပါလေဒီပြည်သူ့လွှတ်တော်မြို့သားလွှတ်တော်တိုင်းဒေသကြီးတိုင်းနဲ့ပြည်နယ်လွှတ်တော်တွေအတွက်လေကိုယ်စားလောင်းနေစီရင်ကိုရထားနေတာအပိဓာမပြီးသေးဘူးခင်ဗျအဲ့ဒါလေတို့တိုင်းနဲ့ပြည်နယ်လိုက်ပေါ့လေတိုင်းနဲ့ပြည်နယ်လိုက်ဆိုပါတီကနေပြီးတော့တို့အောက်ချီပါတီတို့နဲ့ချပြရတာတို့ဘာလို့အဲ့ဒါတွေလုပ်နေပါလဲခင
်အခုလက်ရှိရောဒီပါတီအနေနဲ့ကိုယ်စားလှယ်လောင်းတွေကိုဘယ်လိုဆန်နှုံးနဲ့များရွေးချယ်နေပါလဲရှင
်ဟောကျွန်တော်ပထမဆန်နှုံးကတော့မူလအခုလက်ရှိနိုင်ရထားတဲ့အောင်မြင်မှုရထားတဲ့လွှတ်တော်ကိုယ်စားလှယ်တွေတို့ရပေးပါတို့ကနေပြီးတော့မှတို့ကျမရေးရတာကောင်းတခြားကြောင့်တို့မဖြစ်နိုင်နိုင်ဘူးဆိုရှင်နောက်တစ်လူထိုက်ရှာတော့လူထိုက်ရှာတဲ့အခါမှာကျွန်တော်ကဒေတာခံတွေကိုပို့ပြီးတော့ဥစားပေးပါတယ်ခင်ဗျအဲဒီမှာမွေးတယ်အဲဒီမှာအဲမကြည့်ပြတော့မှအဲဒီနဲ့ဆက်ပြီးမပြည့်ရှိတဲ့ဒေတာခံတွေဥစားပေးပါတယ်ကျွန်တော်တို့အဲ့လိုစနစ်နဲ့ယူပါတယ်နောက်ပြီးတော့သူ့ရဲ့စောင့်ဆောင်ချက်ပေါ့လေဒီနေနေနဲ့ပတ်သက်လို့ဟိုဒီနေနေမှာတောင်းကြတဲ့အခါမှာသူစောင့်ဆောင်မှုပါလေလုတ်ခဲ့လေပါလေအဲ့ဒါလေးလေထည့်ပြန်စမ်းလာပါလေ
2010ပြည်နှစ်ရွေးကောက်ပွဲနဲ့2015ခုနှစ်ပေါ့နော်ဒီနှစ်ရွေးကောက်ပွဲနဲ့ကြားမှာဘာတွေများကွာခြားလာနိုင်ပါသလဲရှင်အန်ကယ
်ဟောကွာခြားလာနိုင်တာတော့ကျွန်တော်တို့အရင်တော့တော့ကျွန်တော်တို့ပြည်သူ့ကြံ့ခိုင်နေဖို့ဒီပါတီကနေပြီးတော့2010ရွေးကောက်ပွဲမှာတော့ကျွန်တော်တို့နေရတော့များနိုင်တယ်လေစွတ်တော်ရမှာဆိုလို့ရှိရင်လည်းကျွန်တော်တို့အများစုကျွန်တော်တို့ပဲလေအခုကြားတဲ့ခါကျတော့ကျွန်တော်တို့လွတ်တော်ထဲမှာပါတီရဲ့ဟိုတဲ့တော့ရှိသွားပြီဆက်ထောက်ခုလောက်ရှိသွားပြီဒီထဲမှာကျွန်တော်ဒုတိယအများဆုံးကတော့မြို့သားဒီမိုကရေစီဖွဲ့ချုပ်ပါလေသူကလည်းအင်အားကောင်းတဲ့ပါတီဖြစ်ပါလေဒီတက်ခါကျတော့2005ရွေးကောက်ပွဲမှာကြာရင်တော့သူတို့ကလည်းနေရာလေးတော်ယူပါလိမ့်မယ်အောင်နိုင်တဲ့နေရာလေးတော်များပါလိမ့်မယ်အဲ့လိုကျွန်တော်တို့ယူဆပါတယ်ဒီခိုင်ပြိုးအနေနဲ့လည်းအတိတ်နဲ့ပြန်ရပါမယ်ကျွန်တော်လည်းအဲပါတီတွေလည်းသူနဲ့မြင်မှာတော့သူကသူကတော့သူတို့လည်းပေါ်သူလာဖြစ်နေကြတာပဲသူတို့နေရာတွေမှာကတော့ကျွန်တော်တို့တိတ်ပြီးတော့ကျွန်တော်ထင်တော့အပြောင်းလဲတိတ်ရှိမှမဖြစ်ဘူးလေသူတို့ဘက်ကပဲသူတို့ရှိမှာပါအရင်ကျွန်တော်တို့ဒီခိုင်ဖြိုးကအများစုရထားတဲ့နေရာတွေမှာတော့လူ့သားဒီမိုကရေစီဖွဲ့ချုပ်နေတဲ့လုံနဲ့တော့ပြန်ရမှာပ
ါနောက်တစ်ခုကဒီလူမှုအကြိုက်ပေါ့နော်ပါတီအနေနဲ့လူမှုကြားမှာရေပန်းစားမှုအနေထားရောအင်ကယ်တို့အနေနဲ့ဘယ်လိုသုံးသပ်ပါလဲရှင်
ဒါကဘုံနေထားကတော့ဟိုတော့ကတော့ကျွန်တော်2010ကတော့ကျွန်တော်ကအသင်းကနေပြီးတော့ပါတီဖြစ်ပြောင်းပြီးတော့အရှင်ဟုံးနဲ့ကျွန်တော်လုပ်တယ်နောက်ပြီးတော့ပြိုင်ဘက်ကလည်းသိသိပြီးတော့ strong မဖြစ်ဘူးပေါ့လေအခုကြာခါကျတော့ပြိုင်ဘက်ကလည်း strong ဖြစ်ပါတယ်ဖြစ်မဲ့ကျွန်တော်တို့ပြည်သူ့အကျိုးပြုလုပ်ငန်းတွေလုပ်နိုင်တာတော့ကျွန်တော်ပြည်ထောင်စုလုပ်ငန်းပြည်သူ့အဲဒီပါတီဝင်တွေကကျွန်တော်တို့ပြည်သူ့အကျိုးပြုလုပ်ငန်းတွေကိုဒေလို့လုပ်တော့လုပ်နိုင်ပါတယ်ကျွန်တော်တို့ကလည်းဟိုတခြားကျွန်တော်တို့ဟိုအဖွဲ့အစည်းတွေပေါ့လေလူလူအဖွဲ့အစည်းတွေပေါ့ကျွန်တော်ဒေသခံအဖွဲ့အစည်းတွေနဲ့လည်းကျွန်တော်တို့လုပ်ကြတဲ့အခါမှာကျွန်တော်တို့ဒီဆိုရလည်းပြည်ထောင်စုပါတီရဲ့တင်ထားတဲ့အဆိုအရဒ ီဆိုရဲဒီလိုအကျိုးပြုလုပ်ငန်းတွေဟာလည်းကျွန်တော်တို့ပါတီကိုရောက်မှဟန်လာတော့ပါအဲ့တော့ကျွန်တော်တို့ဒီခံပြိုးအနေနဲ့ကျွန်တော်တို့လုပ်နေတာနိုင်ငံအကျိုးအပြည့်အစုံအကျိုးကတော့ကျွန်တော်တို့ဆက်လုပ်နေတော့ပါဒီအချိန်ဟောကတော့မကြပါပါဘူ
းဒါကတော့ကျင်းပါတော့မယ်ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ပြည်ခိုင်ဖြိုးပါတီရဲ့ဘိုးကော်မတီဝင်ဦးလှမြင့်ဦးကိုမတ်တင်ကြီးထက်ကဆက်သွယ်မေးမြန်းထားတာဖြစ်ပါတယ်ခင်ဗျာထိုင်းနိုင်ငံတောင်ပိုင်းကလူသတ်မှုကိုစစ်ဆေးနေတဲ့ကိစ္စကိုမဆက်ခင်မှာထိမ်းမြားလက်ထပ်ချင်းဆိုင်ရာဥပဒေကြောင့်ဆက်ပါမယ်မြန်မာဗုဒ္ဓဘာသာဝင်အမျိုးသမီးများအထူးလက်ထပ်ထိမ်းမြားခြင်းဆိုင်ရာဥပဒေကြောင့်မှာဗုဒ္ဓဘာသာဝင်အမျိုးသမီးတွေတခြားဘာသာကြားနဲ့မယူဖို့ဥပဒေအရတားမြစ်ချက်တွေမပါဝင်တာကြောင့်လူခွင့်ရေးချိုးဖောက်မှုမရှိတဲ့အကြောင်းမျိုးဘာသာသာသနာစောင့်ချောက်ရေးအဖွဲ့ကပြောဆိုလိုက်ပါတယ်အမျိုးသမီးတွေကိုလည်းကာကွယ်နိုင်မှုဥပဒေတွေရှိတဲ့နယ်လို့လည်းပြောပါတယ်ဒီသတင်းကို VOA မြန်မာပိုင်းကမတ်မီခါကသတင်းပေးပို့ထားပါတယ်
အမျိုးသမီးအခွင့်အရေးချိုးဖောက်မှုရှိတယ်လို့ဝေဖန်ခံနေရတဲ့မြန်မာဗုဒ္ဓဘာသာဝင်အမျိုးသမီးများအထူးထိမ်းမြားခြင်းဆိုင်ရာဥပဒေကြမ်းကိုမနေ့ကပြည်အောင်စုလွတ်တော်မှာအတည်ပြုခဲ့ပါတယ်။ဒီလိုအတည်ပြုတာနဲ့ပတ်သက်ပြီးအချို့သောလူအခွင့်အရေးလှုပ်ရှားသူတွေနဲ့အမျိုးသမီးအရေးလှုပ်ရှားသူတွေကကန့်ကွက်မှုတွေပြုလုပ်ခဲ့ကြပါတယ်။အမျိုးဘာသာသာသနာစောင့်ရှောက်ရေးအဖွဲ့ကတော့အခြားဘာသာဝင်တွေလိုမြန်မာဗုဒ္ဓဘာသာအမျိုးသမီးတွေအပေါ်မှာကာကွယ်စောင့်ရှောက်တဲ့ဥပဒေမျိုးလိုအပ်ကြောင်းဒီလိုလိုအပ်တဲ့အတွက်ဥပဒေပေါ်ထွက်လာနိုင်ဖို့အတွက်တင်ပြခဲ့တာဖြစ်တယ်လို့အဲ့ဒီအဖွဲ့ကအရှင်သောပါကကပြောပါတယ်ဥပဒေအပေါ်မှာဝေဖန်မှုတွေရှိပေမဲ့ဒီဥပဒေမှာဗုဒ္ဓဘာသာဝင်အမျိုးသမီးတွေကိုဘာသာကြားအမျိုးသားတွေကလက်ထပ်ခြင်းမပြုရလို့တားမြစ်ထားခြင်းမရှိကြောင်းဥပဒေကိုတေချာနားလည်စွာဖတ်ရှုဖို့လိုအပ်ကြောင်းခုလိုပြောပါတယ
်ဗုဒ္ဓဘာသာအမျိုးသမီးကိုကျန်တဲ့ဘာသာကြားတွေကမယူပါဘူးလို့သတ်မှတ်ထားတာမဟုတ်ဘူးနောက်တစ်ခုကဟိန္ဒူပဲဖြစ်ဖြစ်အစ္စလာမ်ပဲဖြစ်ဖြစ်အစ္စလာမ်ကအစ္စလာမ်အမျိုးသမီးကိုယူရလို့မှန်တယ်များအစ္စလာမ်ပဲဖြစ်ရမယ်ဆိုတဲ့ဥပဒေရှိတာကိုသိဘူးလားအိန္ဒူကိုလိုချင်လို့ရှိရင်အိန္ဒူဘာသာဝင်ဖြစ်ရမယ်ဆိုတဲ့ဥပဒေရှိပြီးသားခရိယဘာသာကိုယူမယ်ဆိုရင်ခရိယဘာသာဖြစ်ရမယ်ဆိုတဲ့ဥပဒေရှိတာကိုခရိယဥပဒေမှာရှိတယ်ဆိုတာကိုသိဖို့လိုအပ်တယ်ဘုရားဘာသာကိုယူရင်ဘုရားဘာသာဖြစ်ရမယ်ဆိုတဲ့ဥပဒေတခုမှမရှိခဲ့ဘူးအခုပြန်ထမ်းတာဘုရားဘာသာဝင်ယူရင်ဘုရားဘာသာဖြစ်ရမယ်လို့တော့မပေါ့
အမျိုးသမီးရေလှောက်ရှားသူအခေယအဖွဲကမှတ်ထားတာကတော့ဒီဥပဒေဟာအမျိုးသမီးတွေအပေါ်မှာအမှန်တကယ်ကာကွယ်မှုမပေးနိုင်ကြောင်းနိုင်ငံရေးလှဲကွက်တစ်ခုသာဖြစ်ကြောင်းဥပဒေနဲ့ပတ်သက်ပြီးအခုလိုပြောပါတယ
်မြန်မာပြည်မှာဘုရားဘာသာအမျိုးသမီးပဲရှိတာမဟုတ်ဘူးမြန်မာပြည်မှာဟိုးဘိုးစင်ပါကလေးကဟိုတိုင်းရင်းသားအများကြီးနဲ့နေလာတဲ့ဟာကိုမြန်မာဗုဒ္ဓဘာသာအမျိုးသမီးတွေအတွက်ပဲလှုပ်ထားတာကြီးဒါကတိုင်းရင်းသားပြည်တော်စုတိုင်းရင်းသားစီးလုံးညီညွတ်ရေးပြည်တော်စုမပြုတ်ခွဲရေးဆိုတဲ့ဟာနဲ့ဆန့်ကျင်ပဲဖြစ်နေရပေါ့နော
်ပြည်တော်စုလွှတ်တော်မှာပြည်တော်စုလွှတ်တော်ဥပဒေချမ်းပူပေါင်းကော်မတီဝင်ဦးစောလာထွန်းကဗုဒ္ဓဘာသာဝင်မိန်းမတွေနဲ့အခြားဘာသာဝင်ယောက်ျားတို့လက်ထက်တဲ့အခါမှာဗုဒ္ဓဘာသာဝင်မိန်းမတွေကိုအကာအကွယ်ပေးနိုင်ဖို့ဒီဥပဒေကိုပြဋ္ဌာန်းတာဖြစ်တာကြောင့်ဥပဒေကိုအတည်ပြုနိုင်ဖို့အတွက်တင်ပြဆွေးနွေးခဲ့ပါတယ်ချင်းပြည်နယ်ထန်တလန်မဲဆန္ဒနယ်ကပြည်သူလွှတ်တော်ကိုယ်စားလှယ်ဒေါ်စာတလန်းကတော့ဒီဥပဒေဟာဘာသာမတူတိုင်းရင်းသားတွေကိုသွေးခွဲဆက်ဆံတဲ့ဥပဒေဖြစ်တာကြောင့်မပြဋ္ဌာန်းတဲ့ကြောင်းဆွေးနွေးခဲ့ပါတယ်ဒါပေမဲ့မဲခွဲမှုအရာဥပဒေကိုအတည်ပြုဖို့မဲနိုင်ခဲ့တာကြောင့်ပြည်အောင်စုလွှတ်တော်ကအတည်ပြုလိုက်တာဖြစ်ပါတယ
်ဒီမှာတော့ဟိုးရင်ကလေးကတော့လေလက်ထပ်ထင်ရှားခြင်းဥပဒေကရာရှိပြီးသားပဲမှားတော့လေဒါ human right နဲ့ဆိုင်တဲ့ကိုပိုင်ရွေးချယ်ပိုင်ခွင့်လူတိုင်းမှာရှိတာဖြစ်တဲ့အတွက်ကြောင့်မလို့ဟိုဒီဥပဒေအတိတ်ကြီးအနေနဲ့တော့လေဒီမှာမလို့ဘူးလို့ထင်တာပါပဲလက်နဲ့တဲ့ဆိုတာဒီလူငယ်ယောက်ချားမှာဆိုတော့ဒီအစ်ကိုအစ်ကိုနဲ့နေကိုပိုင်အတွေ့အခေါ်နဲ့ကိုပိုင်ရွေးချယ်ပိုင်ခွင့်ပေါ်မှာပဲမြင်တည်တယ်ကိုကျင်းနဲ့လို့ကိုရွေးချယ်လို့ရှင်တော့ကိုပြင်ကိုခံရမှာပဲလေစောစီကြီးကကိုကိုကောင်းစွာဆောက်ချောက်တန်းပင်ပေးထားဖို့ပဲလိုတယ်
အမျိုးသမီးရေးကူညီဆောင်ရွက်ပေးနေတဲ့ဒေါ်ဆွေစင်ထိုက်ကဗုဒ္ဓဘာသာဝင်အမျိုးသမီးများအထူးထိမ်းမြားခြင်းဆိုင်ရာဥပဒေချမ်းနဲ့ပတ်သက်ပြီးအခုလိုမှတ်ချက်ပေးပြောဆိုခဲ့တာပါဒီဥပဒေကိုပြဋ္ဌာန်းခဲ့တာကြောင့်ဗုဒ္ဓဘာသာဝင်အမျိုးသမီးတွေအနေနဲ့ဘာသာခြားတဦးဦးနဲ့လက်ထပ်ဖြစ်ပါကမိမိဘာသာကိုလွတ်လပ်စွာကိုးကွယ်ခွင့်ရရှိမှာဖြစ်တယ်လို့ကွာရှင်းပြက်ဆဲခဲ့ပါကလည်းခံစားခွင့်နဲ့ကလေးပိုင်ဆိုင်ခွင့်တွေကိုဥပဒေမှာပါတဲ့အတိုင်းဆုံးဖြတ်ခံစားခွင့်ရမှာဖြစ်ပါတယ်ဥပဒေအရဘာသာခြားအမျိုးသားတဦးဦးကဗုဒ္ဓဘာသာအမျိုးသမီးတဦးကိုဘာသာကိုးကွယ်ခွင့်အပေါ်ကန့်ကွက်ခြင်းတားဆီးခြင်းများလှုပ်ဆောင်ခဲ့ပါကထောင်ဒဏ်ကျခံနိုင်ကြောင်းဥပဒေမှာဖော်ပြပါရှိထားပါတယ်မျိုးဆောင်ဥပဒေ၄ခုအနက်လူဦးရေတိုးပွားမှုထိန်းချုပ်ရေးဆိုင်ရာဥပဒေကိုပြည်ထောင်စုလွှတ်တော်ကအတည်ပြုခဲ့ပြီးသမရကလက်မှတ်ထိုးကပြဋ္ဌာန်းခဲ့တာကြောင့်နိုင်ငံတကာလူ့အခွင့်အရေးစောင့်ကြည့်တဲ့အဖွဲ့တွေနဲ့ကုလသမဂ္ဂကဝေဖန်မှုတွေရှိခဲ့ပါတယ
်မမီခပြောပြသွားတာဖြစ်ပါတယ်ခင်ဗျာအခုတော့ထိုင်းနိုင်ငံတောင်ပိုင်းရဲ့အခြေအနေကိုပြောပါမယ်ထိုင်းနိုင်ငံတောင်ပိုင်းကော့တောင်ကျွန်းလို့ခေါ်တဲ့လိပ်ကျွန်းမှာတပ်ဖြတ်ခံရတဲ့ဗြိတိန်နိုင်ငံသားတွေနဲ့ပတ်သက်လို့အဓိကတက်တွေကိုစတင်စစ်ဆေးတဲ့မနေ့ကတရားခွင်ကနေတရားခဏနေအဖြစ်ဆွတ်ဆွဲခံရသူလူငယ်2ဦးရဲ့ DNA ပြန်လည်စစ်ဆေးခွင့်ကို ညင်းပယ်လိုက်ပါတယ် UE ထိုင်းအခြေစိုက်သတင်းတော့မအေးမှာသတင်းပေးပို့ထားတာကိုနားဆင်ပ
ါနှစ်လကျော်ကြာတရခွင်ကိုရန်နာထားပြီးတဲ့နောက်လက်ကျောလူတမ်းမှုနဲ့ပတ်သက်လို့ကော့စမွေတရားရုံးမှာတက်တွေကိုစတင်စစ်ဆေးခဲ့ရမှာတော့ဇူလိုင်လ10ရက်နေ့မှာတေဆုံးသူတွေကိုပထမအဆုံးတွေ့ရှိခဲ့တဲ့အမှုလိုက်ရဲတအူးအပါအဝင်အဓိကတက်တွေ၄ဦးကိုစတင်စစ်ဆေးခဲ့တာဖြစ်ပါတယ်မြန်မာတန်ယုံကိုစားပြု၈နှစ်ဦးအောင်မျိုးတန်းကတော့တရခန့်အဖြစ်ဆွတ်ဆွဲခံရသူ၂ဦးရဲ့ DNA ပြန်လည်စစ်ဆေးခွင့်နဲ့ပတ်သက်လို့ဒီကနေ့တရခွင့်ကနေညင်းပယ်လိုက်တယ်လို့ဆိုပါတယ်
တရခွင့်ကအခုတော့တမင်းဖြစ်တော့ပါပြီ။ဘာဖြစ်လို့လဲဆိုတော့30ရက်၄လ2015နေ့ကတော့ DNA ပြန်ဆင်စစ်လို့ရတယ်ဒေါက်တာပုံသိကြီးပုတ်ကြီးစစ်ပါလို့ပြောပြီးတယ်အခုကျတော့ DNA ပြန်စစ်ခွင့်ပြုခဲ့လို့ရှိရင်နောက်ဒီလို DNA ပါလာတဲ့အမှုတွေကဒီလိုပဲတင်လာနေတဲ့တောင်းဆိုလာမှာဆိုတဲ့တောင်မို့ဒီအောက်ခွင့်ပြုနိုင်ပါဘူးတဲ့တကယ်လို့စစ်ချင်နေဆိုရင်အတင်းဥစ္စာနာကိုလူအခွင့်အရေးအဖွဲ့အစည်းနဲ့ပေါင်းပြီးတော့လျှောက်လာတင်မှာခွင့်ပြုရင်တော့အဲ့ဒီမှာဖြစ်ပါလို့ပြောပါတယ
်တက်တဲ့အဖြစ်စစ်ဆေးခံရတဲ့အမှုလိုက်ရဲရဲဒီကနေ့ထွက်ဆိုချက်မှာလဲ DNA စစ်ဆေးမှုနဲ့ပတ်သက်လို့ခိုင်လုံစွာထွက်ဆိုနိုင်ခြင်းမရှိဘူးလို့လဲရှင်းနေဦးအောင်မျိုးတန်းကဆိုပါတယ
်အဲမူ DNA ကိစ္စအဒီကိုပါတယ်ဆိုပေမဲ့ခိုင်လုံစွာမထွက်နိုင်ပါဘူးသူကိုယ်တိုင်ကဒီ DNA ပစ္စည်းကိရိယာကိုဟိုသူတယောက်အနေနဲ့ကျွမ်းကျင်တယ်လို့မဆိုဘဲနဲ့နားလည်တယ်လို့ဆိုပါတယ်သူရဲ့တပည့်ပါတယ်၄၅၆ယောက်ကလည်းမလုပ်တတ်ဘူးလို့ပြောပါတယ်အဲ့ဒါအဲ့ဒီနှစ်ချက်ကနေဒီကလေးတွေဒီနေ့စစ်ခဲ့တာပ
ါဇူလိုင်လ၈ရက်နေ့တရခွင်မှာတော့တရားသူကြီးအပြောင်းလဲဖြစ်နေတာကိုတွေ့ရပြီးအစိုးရဘက်ကတက်တည်အဖြစ်ထွက်ဆိုသူ၄ဦးရဲ့ထွက်ဆိုချက်တွေဟာတရားရုံးမှာပထမတင်ပြထားချက်နဲ့ကွဲလွဲချက်တွေရှိနေတယ်လို့လည်းဆက်ပြောပြပါတယ
်အမှုဖြစ်ကြီးရဲ့ဆရာဝန်တယောက်ပဲနောက်တစ်ခါကျွန်းတတိယညီဖြစ်တဲ့ဟိုအဘ intact ပါပိုင်ရှင်မွန်တရီရဲ့နောက်ပြီးတော့သူ့ရဲ့တငယ်ချင်းအားလုံး၄ယောက်ပါကျွန်းတကြီးရဲ့ညီကိုတိုင်ကဖြစ်တဲ့အခါမှာသူကိုယ်တိုင်အလောင်းမြင်တွေ့တဲ့ချိန်မှာမှောက်ခုံကြီးအခုတရားရုံးမှာတင်ထားတဲ့ဓာတ်ပုံကပက်လက်လိုင်းဖြစ်နေတယ်အဲ့တော့သူတွေ့တဲ့အချိန်နဲ့မတူဘူးနောက်တစ်ခါတည်တဲ့ကောင်မလေးရဲ့မျက်နှာပေါ်မှာဒီကိုသူ့ဘဝအတီးဥတော်ဆရာကိုလည်းသူတွေ့တဲ့ချိန်တော့အဲ့ဒီဘဝမရှိဘူးအခုမှဒီဘဝဘလူလာဖုံးသွားလည်းမသိဘူးဒီလိုတော့ကွဲလွဲချက်တွေထွက်နေပါတယ်ကျွန်တော်တို့အခုမြင်တဲ့ဟာလေးရတာအဲ့လိုပေါ်ကိုလိုက်ချက်ကလေးတော့တွေ့ပါတယ်ဥပမာဆိုပါတော့ဒီအချင်းပြတဲ့မြေပုံကိုမြေပုံချွဲတဲ့အခါမှာရဲဆွဲထားတဲ့မြေပုံနဲ့ကျွန်တော်တို့ရရှိထားတဲ့မြေပုံနဲ့ဟာ GPS မတူဘူးဆိုတာကိုတွေ့ရပါတယ
်တရလိုဘက်ကတက်တေ65ဦးကိုစတင်စစ်ဆေးပြီးမှသာတရခန့်ဖြစ်ဆွတ်ဆွဲခံရသူတွေနဲ့မြမတန်ယုံဘက်ကတင်ပြထားတဲ့တက်တေတွေကိုစစ်ဆေးမှာဖြစ်ပါတယ်အခုချိန်တည်းတော့တက်တေ၄ဦးရဲ့ထွက်ဆိုချက်ဟာမြမလူငယ်2ဦးကိုတရခန့်ဖြစ်ဆွဆွဲနိုင်လောက်တဲ့အချက်တွေမတွေ့ရသေးဘူးဆိုပြီးရှေ့နေဦးအောင်မြို့တန်းကဆိုပါတယ်တရားရုံးကိုတော့တေဆုံးသူ2ဦးရဲ့မိသားစုဝင်တွေလာရောက်နားထောင်ကြပြီးဗြိတိသျှတန်ယုံကကိုယ်စားလှယ်တွေလည်းတက်ရောက်ကြတယ်လို့ဆိုပါတယ်ကော့တောင်ကျွန်းလူတပ်မှုဟာစက်တင်ဘာလ15ရက်နေ့မှာဖြစ်ပွားခဲ့ပြီးဗြိတိန်နိုင်ငံသားအသက်20ကျော်လူငယ်များဖြစ်တဲ့ဒေးဗစ်မီလာနဲ့ဟန်နာတို့ဟာစူးရှချွန်ထက်တဲ့လက်နက်တွေနဲ့တိုက်ခိုက်ခံရပြီးသေဆုံးသွားခဲ့တာဖြစ်ပါတယ်။ဒီထဲမှာဟန်နာကတော့အတ္တမပြုကျင့်ခံရတဲ့လက္ခဏာတွေနဲ့သေဆုံးခဲ့ရတာပါ။ပြီးခဲ့တဲ့နှစ်စက်တင်ဘာလ20ရက်နေ့တုန်းကတော့ထိုင်းရဲတွေကဟန်နာရဲ့ကိုယ်ခန္ဓာမှာတွေ့ရတဲ့တုပ်ပိုးနှမျိုးကိုမျိုးရိုးဗီဇစစ်ဆေးချက်အရအာရှနိုင်ငံသားများဖြစ်တယ်ဆိုပြီးသတင်းထုတ်ပြန်ခဲ့ပါတယ်။ဒီနောက်မှာတော့သေဆုံးသူတွေရဲ့ကိုယ်ခန္ဓာပေါ်မှာ DNA မျိုးရိုးဗီဇစစ်ဆေးချက်အရမြန်မာလူငယ်နှစ်ဦးကိုတရားခဏနေအဖြစ်ဆွဆွဲခဲ့ကြတာပါမြန်မာလူငယ်တွေကတော့အစပိုင်းမှာသူတို့တက်ပါတယ်လို့ဝန်ခံခဲ့ရပေမဲ့မြန်မာတန်ယုံကကိုယ်စားလှယ်တွေလူမှုအခြေပြုအဖွဲ့အစည်းတွေထိုင်းလူ့ခွင့်ရေးအဖွဲ့တွေထိုင်းရှင်နေများကောင်စီကတွားရောက်စစ်ဆေးမေးမြန်းတဲ့အခါမှာတော့နှိမ့်ဆက်ညှဉ်းပန်းပြီးထွက်ဆိုခိုင်းတာကြောင့်ဝန်ခံရပါတယ်ဆိုပြီးပြောဆိုကရဲခံဝင်ကိုပြန်လဲရုပ်သိမ်းခဲ့တာပါဒီနောက်မှာတော့သူတို့ရဲ့ DNA ကိုပြန်လဲစစ်ဆေးဖို့အတွက်တရားရုံးကပြီးခဲ့တဲ့ AB လကောင်ကအမိန့်ချမှတ်ခဲ့ပါတယ်ဇူလိုင်လ10ရက်နေ့တရားခွင်မှာတော့ဆွဆွဲခံရသူတွေရဲ့ DNA ပြန်လဲစစ်ဆေးခွင့်ကိုတရားရုံးကခွင့်မပြုတော့ဘူးလို့ပြောဆိုခဲ့ပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။တော်ရရှင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ဇူလိုင်လ9ရက်ကြာသပတေးနေ့မနေ့ကထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လိုင်းဒိုမီတာ32 40 49တို့အပြင်လိုင်းဒိုမီတာ50နဲ့လိုင်းလက်မီတာ190 kHz 1505တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနိုင်ဝဲအစီအစဉ်မှာကမ္ဘာသတင်းမီဒီယာတွေပေါ်ကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြချက်အင်္ဂလိပ်စာသင်ခန်းစာပို့ချချက်စတာတွေနဲ့အတူ
60နှစ်လူသားပွဲမှာတာဝန်အရှိဆုံးကမိုးချုပ်နေဝင်မယ်အဲ့ဒီတုန်းကသူကအကြီးဆုံးအာဏာအရှိဆုံး
ပတ်စဉ်မြမအရေးတုံးသက်ချက်အစီအစဉ်ကိုပြန်လည်ထုတ်လွှင့်တဲ့ခါမှာအပြည့်စုံကိုနားဆင်ကြရမှာပါအဲ့ဒီနောက်မှာတော့သူယုံကြည်ရာကဏ္ဍကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်အခုအရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုတင်ဆက်ပေးကြပါတယ်ပထမဦးစွာတင်ပြပေးချင်တာကတော့မြမအစိုးရအနေနဲ့ညီညာရေးအခွင့်အလမ်းကိုလက်မလွတ်သင့်ဘူးဆိုပြီးတော့ The Nation သတင်းစာမှာနိုင်ဟောင်းစာရေးသားထားတဲ့အတွေ့အမြင်ဆောင်းပါးပဲဖြစ်ပါတယ်နိုင်ဟောင်းစာဟာတနိုင်ငံလုံးအပြည့်ရညှိနှိုင်းဆွေးနွေးရေးအဖွဲ့မှာတိုင်းရင်းသားအုပ်စုဘက်ကခေါင်းဆောင်ဖြစ်ပါတယ်နှစ်ပေါင်း60ကြာစစ်ပွဲတွေဖြစ်ပွားခဲ့ပြီးတဲ့နောက်မှာကျွန်တော်တို့ပြည်သူတွေမှာငြင်းငြိမ်းရေးအိမ်မက်မဲ့ခဲ့ကြပါရယ်တကယ်လို့မြန်မာအစိုးရနဲ့စစ်တပ်အနေနဲ့တန်တိတ်ထန်အစ်စ်မှန်ရှိကြမယ်ဆိုရင်မကြခင်အချိန်မှာတနိုင်ငံလုံးအပြစ်ခတ်ရက်စက်ရေးသဘောတူညီမှုရအောင်ကျွန်တော်တို့လုပ်နိုင်ပါတယ်စသဖြင့်အစချီပြီးတော့ရေးသားထားတာပါကျွန်တော်ခေါင်းဆောင်တဲ့တိုင်းရင်းသား16ဖွဲ့ပါတဲ့ NCCT နဲ့ဥအောင်မင်းခေါင်းဆောင်တဲ့အစိုးရကိုယ်စားလှယ်အဖွဲ့တို့ကြားဆွေးနွေးကြရမှာတူညီတဲ့အမြင်တွေရှိတယ်လို့တခြားသဘောမတူညီမှုတွေလည်းအများအပြားရှိနေသေးပါလို့យေတာထားပါတယ်။နှစ်ဖက်စလုံးစ조사ပန်းစားညှိနှိုင်းကြိုးပမ်းကြကြပြီးသဘောတူညီမှုကရလူဆဲဆဲဖြစ်နေပါပြီလို့လည်းဆိုပါတယ်။အခုချိန်ထိတော့အောင်မြင်ဖို့နဲ့ပြက်ပြားဖို့ဆိုတဲ့ဓားသွားပေါ်မှာရှောက်နေရဆဲဖြစ်တယ်လို့ဆိုပါတယ်။ဆွေးနွေးကြသူတွေထံကိုသမရဦးသိန်းစင်ကရောဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်တို့ကပါအားပေးတဲ့တဝင်လှော်တွေပေးပို့ခဲ့ကြပါတယ်။ဒါပေမဲ့မြေပြင်မှာစစ်တပ်ရဲ့လက်တွေ့အခြေအနေကအပြစ်စရာတွေ့နေရပါတယ်လို့ဆိုရတယ်။အစိုးရနဲ့တက်မတော်ဟာညဉ့်ညံရေးလမ်းကြောင်းပေါ်မှာအတူတူရှိကြလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းစသဖြင့်ရေးသားထားတာပါ။အပြစ်စုံကို The Nation မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
။မြန်မာဖွဲ့စည်းပုံစိန်ခေါ်မှုများစွာခေါင်းစဉ်နဲ့ Huffington Post မှာငွေချင်းပါကစ်ကန်ရေးသားထားတာကိုတင်ပြလိုပါတယ်။မြန်မာနိုင်ငံလွှတ်တော်ကပယ်ချလိုက်တဲ့ဖွဲ့စည်းပုံပြင်ဆင်ရေးအဆိုပြုချက်တွေဟာအထူးသဖြင့် NLD အတွက်အရေးကြီးတဲ့ကိစ္စတွေပါ။တကယ်တော့ဒီဖွဲ့စည်းပုံဟာဒီမိုကရေစီမဆန်ဘူးဆိုပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့2010ရွေးကောက်ပွဲကိုသတိမှောက်ခဲ့ပါတယ်။ဒါပေမဲ့ဒေါန်ဆန်စကြီးလွတ်မြောက်လာပြီး2012ရွေးကောက်ပွဲကိုဝင်ခဲ့ပါတယ်။ဖွဲ့စည်းပုံကိုပြင်မယ်လို့လည်းဆိုခဲ့ပါတယ်။အခုလွှတ်တော်ကဒီဖွဲ့စည်းပုံပြင်ဆင်ရေးကိုပယ်ချလိုက်တဲ့အခါဒေါန်ဆန်စကြီးကတော့ဒါဟာမှန်အောင်ဘူး။လူတို့ကဘယ်ဘက်ကိုထောက်ခံရမယ်ဆိုတာသိသွားပြီလို့ဆိုပါတယ်။မင်းစရာကစစ်တပ်မထောက်ခံမဲ့ဖွဲ့စည်းပုံကိုပြင်နိုင်ပါမလား။ပါလီမန်မှာစစ်တပ်ကိုယ်စားလှယ်တွေအထောက်ခံမှုကိုရရှိဖို့ကမလွယ်ကူလှပါဘူး။အဲလွှတ်တော်ပြင်ပမှာပြင်မဲ့ဆိုရင်လည်းပဲနိုင်ငံတကာအစိုင်းအဝိုင်းက PRP ပိတ်ဆို့မှုတွေကဒီနေရာမှာအထောက်ပံ့ဖြစ်မလားဆိုတာစဉ်းစားစရာဖြစ်လာပါတယ်။ဒါလည်းစိတ်မလွယ်လှပါဘူး။အမေရိကန်အပါအဝင်အနောက်နိုင်ငံတော်များများကမြန်မာအစိုးရနဲ့ဆက်ဆံရေးကောင်းအောင်လုပ်ထားကြပြီးဖြစ်ပါတယ်။မြန်မာနိုင်ငံဗိုလ်ချုပ်ဟောင်းဗိုလ်ချုပ်သစ်တွေကဟော့စတင်မူဘာရက်တို့လို့ဆလိုဗိုဒန်မီလိုဆိုဗစ်တို့လို့ဖြစ်မှာကိုစိုးရိမ်နေကြပါတယ်။တိုင်းရင်းသားပဋိပက္ခတွေရှိနေစေဖြစ်တဲ့အတွက်စစ်တပ်ကရက်ဖက်ကိုအနာလွှဲဖို့ဆိုတာလည်းပဲသူတို့တုံ့ဆိုင်နေစေပါ။ဒါကြောင့်မြန်မာနိုင်ငံရဲ့နိုင်ငံရေးပြုပြင်ပြောင်းလဲမှုဟာဆယ်စုနှစ်တွေမဟုတ်ရင်တောင်နှစ်ပေါင်းတော်တော်ကြာတော့ကြာကြောင်းနိုင်ဦးမယ်လို့យေတာထားတာဖြစ်ပါတယ်။
ရရှိမြတ်မြအထွေထွေရွေးကောက်ပွဲကြီးကိုလာမယ့်ဒီ2015နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ်လို့ပြည်သူ့ရွေးကောက်ပွဲကော်မရှင်ကနေပြီးတော့ကြေညာလိုက်ပြီးဖြစ်ပါတယ်လွတ်လပ်ပြီးတော့မျှတတဲ့ရွေးကောက်ပွဲတရားဖြစ်လာနိုင်မှုအတွက်လက်ရှိမြန်မာနိုင်ငံရဲ့နိုင်ငံရေးအခင်းအကျင်းမြန်မာနိုင်ငံရဲ့အခြေအနေအရအခြေခံကြကြဘာတွေလိုအပ်မှုရှိပါသလဲလာမယ့်စနေညပိုင်းဒိုင်းလီလိုက်အစီအစဉ်မှာဆွေးနွေးသွားဖို့ရှိပါတယ်ပါဝင်ဆွေးနွေးမင်းမြန်လူရဲ့တော်ရရှိနေအနေနဲ့မိမိရဲ့တယ်လီဖုန်းနံပါတ်တွေကိုချိုးတင်ပေးပို့ထားလို့ရပါတယ်ဒါမှမဟုတ်ကိုဆွေးနွေးလို့ရဲကိုမင်းမြန်လို့ရဲအကြောင်းအရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီ VOE မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့လည်းရပါတယ် VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323825554ဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ bamis@voenews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးမင်းမြန်ကြမယ်တော်ရရှင်တွေကိုကြိုဆိုပါရခင်ဗျာ
စနေညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလိုသူတွေ VOA ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းကြပါတယ်။အခုတော့ဒေါ်လှလတန်စီစဉ်တင်ဆက်တဲ့မနက်ခင်းတိုင်းနားဆင်နေကြအမေရိကန်အီဒီယန်သုံးအင်္ဂလိပ်စာသင်ခန်းစာတွေကိုနားဆင်ကြအောင်ပါခင
်။ဒီကနေ့မင်းတင်ပြမယ် idiom အသုံးက
smell a rat
ဖြစ်ပါတယ်။စာလုံးပေါင်းကSMELL smell ga anan yara e ga taku dagang orange red ga jwe so ro squid thong ye dai yai de be ga ro jwe anan yara bo di thong sin tet la de nau chang ga ro jwe pu anan ga lu so ba de jwe pu ha tain nan pi tait ko khan ya khet de atwet chang le di thong ye idiom a de be ga ro ba ye nya ye lu a ti cha ma ti be ne a ti sait ga ni taku khu ma tin ga sia mu ma na မနှစ်မြို့စရာရှိနေတယ်ဆိုတာကိုခံစားရတာကို I smell a rat လို့ရည်ညွှန်းပြောတာဖြစ်ပါတယ်။ဒီသုံးနှစ်ပတ်သက်လို့ George Cooper ရဲ့ဥမာကိုနားဆင်ကြည့်ကြပါစို့
။ When her husband started getting back home late from work, Mary smelled a rat.
သူ့မျိုးသားကခုတလောအိမ်ပြန်လာနောက်ကျနေတော့ Mary လည်းမတင်ကားတဲ့စိတ်တွေဖြစ်လာတယ်လို့ဒီပေရပါတယ်။
When her husband started getting back home late from work, Mary smelled a rat.
အသည့်စိတ်ကနေတခုခုမတင်ကားစရာမူမှန်တာမနှစ်မြို့စရာရှိနေတယ်ဆိုတာကိုခံစားရတာကို idiom အသုံးရဘယ်လိုပြောမလဲ?
Smell a rat.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မင်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်။
ဒေါ်လာတန်စီစဉ်တင်ဆက်တဲ့ American Indian သုံးအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရတာဖြစ်ပါတယ်။အခုမြမအရေးသုံးသက်ချက်ကိုတင်ဆက်ပေးပါမယ်။လုတ်တုံးကတော့ရရဆက်ဆက်လုတ်ခဲ့ကြပြီးဝန်ခံရတဲ့သူမရှိ၊တာဝန်ယူတဲ့သူမရှိဖြစ်ခဲ့တဲ့7 July ဖြစ်ရဟာနှစ်ပေါင်း50ကျော်ကြာမြင့်ခဲ့ပြီဖြစ်ပါတယ်။ဒီဖြစ်ရကိုနောင်လာမယ့်မျိုးဆက်တွေအမှန်တိုင်းနားလည်သိရှိသင်ခန်းစာယူနေအောင်တမိုင်းမှာဘလူးမှတ်တမ်းတင်သင့်ပါတယ်။တမိုင်းပါရဂူဒေါက်တာအောင်ခင်နဲ့ဦးကျော်စံသာဆွေးနွေးသုံးသက်ထားပါတယ်။
ကျောင်းအောင်ခင်ဗျာမြန်မာနိုင်ငံမှာ7 July ခေတ်ဒီဖြစ်ရရာစုဝဲကြော်ခဲ့ပြီဖြစ်ပါတယ်ဒါပေမဲ့သမိုင်းအနေနဲ့ပြန်ကြည့်မယ်ဆိုရင်အခုအချိန်ထိဘယ်သူကပြစ်ခတ်သလဲဘယ်သူကအမိန်ပေးသလဲဆိုတာရှင်းရှင်းလင်းမသိရသေးပါဘူးဘယ်နှစ်ယောက်သေဆုံးရသလဲဆိုတာလည်းပဲအတိအကျမသိရသေးပါဘူးတာဝန်ရှိတဲ့လူတွေကတယောက်နဲ့တယောက်လက်ညှိုးထိုးပြီးတော့ညင်းနေရတယ်သူပြစ်တာမဟုတ်ဘူးငါအမိန်ပေးတာမဟုတ်ဘူးဆိုပြီးတော့ဆိုတော့ဒီကိစ္စကသမိုင်းထဲမှာဘယ်လိုမှတ်တမ်းတင်ကြံရေးခဲ့မယ်ထင်ပါလဲဆရာဒီလိုပဲမပြတ်မသားနဲ့မရှင်းမလင်းဖြစ်ပြီးတော့ကြံရေးခဲ့မယ်ဖြစ်ရတခုများဖြစ်နေသလားဆရာ
ဟိုမြန်မာနိုင်ငံရဲ့သမိုင်းမှာဒီအာဏာရှိတဲ့လူကသမိုင်းရေးတယ်လို့ဖြစ်နေတာဟိုရာဒီရတော့စစ်တပ်ကအာဏာရှိတဲ့နှစ်ပေါင်းကများတဲ့အခါကျတော့စစ်တပ်ကလည်းသူလုပ်တာမှန်တယ်ဆိုပြီးရေးတာပေါ့60နှစ်လူသားပွဲမှာတာဝန်အရှိဆုံးကဘုကြုံနေဝင်မယ်အဲ့ဒီတုန်းကသူကအကြီးဆုံးအာဏာအရှိဆုံးအဲ့တော့ဒါကိုသူရှောင်လို့မရဘူးဒါကိုသူရှောက်ပြီးတော့ရှောင်နေတာဒါအင်တန်ဒါသရေပေါ်နေတဲ့အလုပ်ပဲနောက်သူကနေထပ်စပြီးတော့ဖြစ်လာတယ်1988ရေးတော်ဘူးအဲ့ဒီမှာလည်းဘုကြုံနေဝင်မယ်လို့အရသားအများအပြားကိုအစုလိုက်အပြုံလိုက်ရဲရဲဆက်ဆက်တက်ဖြတ်တဲ့စစ်ဘူဟာဒါဒီဘုကြုံနေဝင်မယ်ပြန်သူကနံပါတ်1ပဲ88မှာသူနဲ့သူတပည့်ဘုခင်ညွန့်နေရတာအဓိကတရားခဏနေပဲဆိုတော့ဒါ၄ဟိုဘုခင်ညောင်းကသူ့ရဲ့ကိုရင်းမှတ်တမ်းရေးတဲ့အခါမှာတခုမှမပါဘူးဒါသူ့အကြောင်းပဲသူချီးကျူးပြီးရေးတာလေအဲ့တော့ဒီဥစ္စာတွေကဒီသမိုင်းလိန်တဲ့အမှုပေါ့ဗျာဒါအဲ့တော့ဒီစစ်တပ်ကစပြီးတော့သမိုင်းလိန်တာပေါ့ဗျာထိန်ချန်တာပေါ့အဲ့တော့စစ်သမိုင်းအောင်ကြည့်ရင်ထိန်ချန်တာတွေအများကြီးရှိမယ်အဲ့တော့ဒါမျိုးကဗမာပြည်မှာကျွန်တော်တို့ဒီဆွဲဆောင်ချမ်းလိုဟာမျိုးပေါ့ဗျာ encyclopedia လိုဟာမျိုးဟိုဒီ comedy ဖွဲ့ပြီးတေးချာရေးဖို့လိုတယ်ဗျာဒီဥစ္စာဟိုအရင်ဟိုဂျပန်ခေတ်တည်းကစပြီးတော့ဒီသမိုင်းလိန်တွေကတိတ်များတယ်ဥပမာလူငယ်တွေကထင်းနေတယ်တပ်မတော်ကတိုက်လိုက်လို့တခါလေလွတ်လိုက်ရတယ်ဆိုတာမဟုတ်ဘူးဗျာဒီလွတ်လိုက်ရတယ်ဆိုတော့ဂျပန်စစ်ရှုံးပြီးအင်္ဂလိပ်စစ်နိုင်လို့အင်္ဂလိပ်နဲ့စစ်နိုင်တဲ့အတွက်အင်္ဂလိပ်နဲ့ဗမာနဲ့ဆင်းစားပြီးတော့အင်္ဂလိပ်ကပေးတဲ့လွတ်လိုက်ရေးအဲ့တော့တပ်မတော်ကဘာမှတိုက်တာမဟုတ်ဘူးအဲ့တော့အဲ့လွတ်လိုက်ရေးဘိုးကျောင်းအောင်ဆန်းလွတ်လိုက်ကျိုးပန်းနေတဲ့အချိန်မှာဗမာတပ်မတော်ကအင်္ဂလိပ်လက်အောက်မှာအင်္ဂလိပ်စစ်တပ်ရဲ့လက်အောက်မှာရှိနေပါလေ။အဲ့တော့ဘယ်လိုလုပ်ပြီးတော့အင်္ဂလိပ်စစ်တပ်ရဲ့လက်အောက်ကအင်္ဂလိပ်ကိုတွန်းလာမလဲ။အင်္ဂလိပ်စစ်တပ်အောက်မှာအင်္ဂလိပ်ခိုင်းတာလုပ်နေတဲ့တပ်မတော်ပါအဲ့ဒီဗိုလ်ချုပ်အောင်ဆန်းလွတ်လိုက်ကျိုးပန်းနေတော့ကအဲ့လိုမျိုးတွေက အများကြီးရေးဖို့လူတယ်ဗျ
ဟုတ်ကဲ့ဆိုတော့အခုအဲ့ဒီခစ်ပြိုင်မှာတကယ်ကြုံခဲ့ရတဲ့လူတွေကသူတို့ကိုယ်တိုင်ပြောခဲ့တဲ့စကားသမိုင်းထဲမှာတော့ဒါဟာခစ်ပြိုင်အထောက်အထားဆိုပြီးတော့တန်ဖိုးထားမယ်ဘာညာရှိရပါ့ဆရာ contemporary evidence လို့ဆိုတော့အဲ့ဒါကိုသူတို့ခစ်ပြိုင်အထောက်အထားသမိုင်းလို့မယူဆနိုင်ဘူးသမိုင်းတန်ဖိုးမရှိလောက်ဘူးပေါ့ဆရာသူတို့ပြောတဲ့စကားတွေက
ဟုတ်တယ်ဘာလို့ဆိုတော့ဒီအခုဥမာဆိုလို့ရှိရင်များဟိုအရင်တုန်းကဒီဟိုကိုကျော်စန်းသားလည်းပြီးပါတယ်ခင်ဗျာဗမာပြည်မှာငရရှိသေးလားမသိဘူးနေဝင်းရတမိုင်းအဖြစ်မှပြုစုရေးဆိုပြီးလုပ်တယ်တင
်ဟုတ်ကဲ့ဟုတ်ပါတယ
်ဘူစောင်းမောင်လက်ထက်မှာတမိုင်းဌာနမှာဟ
ုတ်ကဲ
့လုပ်တော့အဲ့ဒီမှာတခါတည်းဟိုဒီဥပမာကျွန်တော်တခုပြောပြမယ်ညာဒီဟိုဒီပြင်းမနာမှာဒီဘူကျော်အောင်စန်းမပေခင်ရပါဗျာဘူကျော်အောင်စန်းအစိုးရလက်ထက်မှာဘူကျော်အောင်စန်းအစိုးရကိုဆန့်ကျင်ဖို့ဒီပြင်းမနာမှာဒီလက်သမားဘုံခဏပေါ်လာတယ်ဆိုတော့အဲ့ဒီလက်သမားဘုံနဲ့ပတ်သက်ပြီးတော့အင်္ဂလိပ်စစ်တပ်ကဒုဗိုလ်ချုပ်ကြီး BRICS နဲ့ဗိုလ်ချုပ်အောင်ဆန်းတို့ကဒီအထူးစစ်ဆင်ရေးလုပ်ဖို့စဉ်းစားတယ်။ဒီစစ်ဆင်ရေးကိုတိုင်ရင်လေးရဲ့တိုင်ရင်ဘူးဗိုလ်ချုပ် Jared နဲ့ဒုတိုင်ရင်ဘူးဒုဗိုလ်မှူးကြီးနေဝင်းတို့ကတာဝန်ယူပြီးတော့လုပ်တဲ့ Flash စစ်ဆင်ရေးလို့ခေါ်တယ်။1949မတ်လမှာလုပ်တဲ့ဒီစစ်ဆင်ရေးပဲ။အဲ့တော့ဒီစစ်ဆင်ရေးကိုဗိုလ်ချုပ်အောင်ဆန်းအနေနဲ့ကတိုင်ရင်လေးကိုတာဝန်ပေးတာဒီထဲမှာသူအရင်တော့တက်စစ်တော်လာရင်မှအနစ်နာခံကြတဲ့ရေမျိုးချီရေပေါ်ဒီအများကြီးပါတယ်အဲ့တော့ဒီလူတွေကိုစီယုံသိမ့်သွင်းမို့ဆိုပြီးတော့ဒုတိုင်ရင်ဘူးဒုပဝင်းနေဝင်းကိုအဓိကတာဝန်ပေးပြီးတော့စီယုံသိမ့်သွင်းတယ်ဘိုးချုပ်နေဝင်းကလည်းဒီတိုင်းပဲသမိုင်းသူတေသနာဌာနကိုပြောပြတယ်ဒီသူရဲ့ဒီစီယုံရေးနီးပြူအကြောင်းတခါလေဟိုပြင်းမနာကွန်မြူနတီပုံကံမှုကနေရုံးချုပ်သွားတယ်ဆိုပြီးတော့သူကသမိုင်းအဖြစ်မှသင်မှရေးတာတယ်အဲ့တော့မြန်မာနိုင်ငံသမိုင်းပထမဒွဲပေါ့ဗျာသမိုင်းဌာနတုတ်မှာရေးထားတယ်အဲ့ဒါကိုတခါလေဟိုတင်းကလည်းဒီရောဘတ်တေလာလည်းတခါလေထပ်ပြီးတော့ဒီသူကလည်းဒီကပ်ဖားအကယ်ဒမီဆိုတော့ဒီ flight system အကြောင်းကိုကြံဖန်ပြီးတော့ချီးမွမ်းတာပြောင်းပါဗျာဆိုတော့ဒီဟာလေးပတ်သက်ပြီးတော့တခါဒီဗြိတိသျှအစိုးရထုတ်တဲ့မြန်မာလွတ်လာရေးချိုးဖောက်မှုဒုတိယဒွဲမှာတော့ဒီဘိုနေဝင်းဥဆောင်တဲ့ flight system ရအောင်မြင်တယ်လို့ပေါ်ပြပါတယ်ဒါပြီးနဲ့အချင်းလျာကြက်ခင်းမိပြီးတော့မနှီးမတာရက်ဆက်တဲ့စစ်စင်ရေးလို့မှတ်တမ်းတင်ထားတယ်။အဲ့တော့ဒီဘာတင်းလက်နာသူစာအုပ်မှာသူကအရင်တော့ရှိတယ်ပြင်းမနာကလူတွေကိုလိုက်မေးကြည့်တဲ့အခါကျတော့အဲ့ဒီမှာဘိုးချုပ်နေဝင်းရဲ့တိုင်ရင်လေးကဓမြတိုက်လူတက်ပြီးလူရက်ပြီးအဲ့ဒီပြင်းမနာမြို့နယ်မှာစပြီးတော့ရန်နာတွေအကုန်လူပြီးတော့ပြင်းမနာမြို့တွေကမွတ်စလင်ကြောက်ကုန်တယ်ဒေါ်ပုကိုပြန်ရောင်းတယ်အဲ့ဒါတွေကိုပြင်းမနာသားတွေကိုပြန်ပြောတယ်အဲ့ဒါကြောင့်မလို့ဘိုးချုပ်နေဝင်းရဲ့ပြည့်စက်ကြံ့ကြုံမှုကြောင့်ပြင်မနာနယ်မှာ community ကဘ ෝජ ုံအောင်ဆန်းပဲပါလာမယ်အစားတကားဘ ෝජ ုံအောင်ဆန်းအစိုးရကိုတော်တော်မုန်းပြီးတော့ community ဘက်ကိုအများကြီးပါသွားတယ်ဆိုတော့အဲ့ဒါသူ့ရဲ့ရက်စက်ကြံ့ကြုံတာပေါ့ဗျာအဲ့တော့တမိုင်းမှာသူတို့ကခုနတမိုင်းမှာပြုစုရေးဆိုပြီးသူတို့ရေးနေတာတွေရေးတော့တစ်ဖက်ကနင့်နာတဲ့လူကလည်းရေးမယ်လို့မရှိဘူးပြဲတော့ဘာတည်းလည်းနာတော့လို့လူတွေပေါ့ဗျာအင်္ဂလိပ်လူရေးတာဗမာပြည်မှာလည်းတိတ်မရှိဘူးဒါနဲ့ပတ်သက်ပြီးတော့ကျွန်တော်ရဲ့ဟိုစာအုပ်ဝေဖန်ခန်းထဲမှာတော့ကျွန်တော်ဒီအကြောင်းနေတော့ရေးတော့ထားတယ်ဘမကြီးမှဒါစာအုပ်လေးထုတ်ဖြစ်ပါတယ
်ဆို
တော့ဒါမျိုးကအများကြီးလူတွေပြကျွန်တော်တို့ရေးဖို့အမှန်ဖြစ်ဖို့
ဟုတ်ကဲ့ဆိုတော့ကျွန်တော်တို့ဒီ7 July နဲ့ပတ်သက်ပြီးတော့လည်းပဲဖြစ်ရမှန်ပြုစုရေးဆိုတာမှာတကယ်တော့အာနာလက်ရှိရေးအဲဒီတော့အာနာပိုင်းတွေမပါပဲလှုပ်တင်တဲ့သဘောပေါ့ဆရာ
ဟုတ်တယ်ဟုတ်တယ်အဲ့တော့အခုပေါ့ဗျာအခုလိုနေအကောင်ဆုံးခလာဟိုဒီနိုင်ငံသားတွေမှာလည်းကပ်ဖားပညာရှင်မပါဘဲနဲ့တမတမပေါ့ဗျာတေချာရေးနိုင်တဲ့လူတွေလှုပ်ဖို့လိုတယ်အဲ့လိုမျိုးကဗမာတမိုင်းမှာမရှိခဲ့ဘူးပြီ။မရှိခဲ့ဘူးတော့ဒီအစင်းလာကိုသူကပြောသူများနိုင်ငံနေမှာတော့ဒါပြန်ပြီးတော့ဟုတ်ပါတယ်ဒါသူတက်ရင်တက်ပါတယ်ဆို Truth and Reconciliation Commission ဆိုတာယူတာရှိတယ်။ဒါတည်းကသူတို့ပြန်ပြီးတော့ထောင်ချဖို့မဟုတ်ဘူး။ဒါမျိုးဖြစ်ခဲ့ပါတယ်ဆိုတော့အမှန်လောက်ကိုတော့နောက်လာနောက်သားတွေသိခွင့်ရှိတယ်လို့ထင်ပါတယ
်။ကျွန်တော်မေ့ရင်အားဆရာအဲ့ဒီလူတွေဟာအဲ့ဒီတုန်းကအကြောင်းသားတွေကိုပစ်သက်တယ်တက္ကသကိုဒိုင်းမိုင်းနဲ့ဖောက်ပြီးတော့ဖြက်စီးလိုက်တယ်ဆိုတာចောင်းသားတွေရဲ့အန်ဒီဟာတိုင်းပြည်ကိုတကယ်နစ်နာစေမယ်ရုပ်စွာဆုံးသူတို့အာဏာကိုစိန်ခေါ်နေတယ်ဆိုရဲအဆင်မှာတော့တကယ်ရှိသလားဆရာအဲ့ဒီတော့ចောင်းသားတွေရဲ့လှုပ်ရှားမှုကဘလောက်ကြောက်စရာကောင်းလို့ပြစ်ခဲ့ရလို့ထင်ပါလဲသူတို့ဒေါသစိတ်လောင်နဲ့တုံ့ပြန်ပြီးတော့ပြစ်တာလားဆရာဘယ်လိုသုံးသပ်လို့ပါလဲဆရာ
အဲ့ဒီတော့ចောင်းသားလှုပ်ရှားမှုဆိုတာဒီမြို့ထဲတောင်မရောက်ပါဘူးဗျာတက္ကသိုလ်ဝင်းထဲတွေမှာတက္ကသိုလ်ဝင်းထဲမှာသူတို့လူလားချက်ကိုတောင်းဆိုတာဒါပဲအဲ့တော့ဒီစစ်တပ်ကအစိုးရလုတ်တဲ့အခါမှာသူ့ကိုဆန့်ကျင်တဲ့လူအလုံးဟာရန်သူပဲအဲ့တော့လူကြီးဖြစ်ဖြစ်ကလေးဖြစ်ဖြစ်ပုံကြီးဖြစ်ဖြစ်သူ့ကိုဆန့်ကျင်တဲ့လူကိုစစ်တပ်ကရန်သူလို့သဘောထားလိုက်အဲ့တော့သူက ဟိုဒါကိုပြစ်တပြီးတော့နောက်နေ့ကျတော့လူမိုက်စကားပြောတာပေါ့ဒါဒါချင်းလန်လန်ချင်းဒုတ်ဒုတ်ချင်းဆိုပြီးတော့နောက်ဆုံးမင်းဟိုသူကပြည်သူတွေရှိရလက်နဲ့တော့လိုက်သိမ်းပြီးကျွန်တော်အရင်ကကျွန်တော်ဘီရဲ့နှလုံးယူတနတ်တော်အသိခါတယ်ဒီစစ်အစိုးရဆိုတာရှင်းရှင်းပြောရင်တော့လူမိုက်အစိုးရပဲဗျာအဲ့တော့ဒီဗမာဘီရင်တွေကလည်းလူမိုက်ဘီရင်တွေပဲအဲ့တော့လူမိုက်ကတော့ကြီးစိုးတယ်ဒီလူကလူမိုက်ဖြစ်တယ်ဆိုတာကိုတော့ပြောဖို့လူတယ်ပေါ့ဗျာတိတိကျကျအထောက်အထားနဲ့ခိုင်မာနဲ့ပြောဖို့လူတယ်
ဟုတ်ကဲ့အဲ့လို truth and reconciliation ဖြည့်ရမှန်ကိုအဖြေရှာပြီးတော့မရှင်းလင်းခဲ့ရဘူးဆိုရင်နောင်ကိုလည်းဒါမျိုးတွေကကြုံလာနိုင်ပြည့်တယ်ဆိုတဲ့သဘောပေါ့ဆရာ
ဟုတ်ပါတယ်ဒါမျိုးကသူကလုံလေလုံတာရှိတာဟုတ်ပြီစစ်တပ်ကအမိန်နာကတာဝန်မရှိဘူးဗျာဘုံနေဝင်းခိုင်းလို့ကပြစ်တတ်တာပဲငါမှတာဝန်မရှိဘူးဆိုပြီးတော့ဒီမှာစစ်ဖို့ဆိုတာဒီအမှားအမှန်ဝေဖန်နိုင်တဲ့ဉာဏ်မရှိဘူးဗျာသူကခိုင်းတာအကုန်လုံတာဟုတ်ဗျာစစ်ဖို့ကနေထွက်သွားတဲ့လူတွေကနည်းနည်းပေါ်စာဖတ်တဲ့အခါမှာ conscience ရှိတာလေဒါပဲစစ်ဖို့လုံနေတော့ခိုင်းတာကိုအကုန်လုံတယ်အဲ့တော့ခိုင်းတဲ့လူမှာအပြစ်ရှိတာပေါ့
ဒီလူတွေဟာသမိုင်းမှာတရားခံဖြစ်မှာတော့သူတို့ကြောက်တယ်ပေါ့ဆရာသူတို့လောက်ကမှားတယ်ဆိုတာသိတဲ့သဘောပေါ့ကြီးတော့
အဲအဲ့ဒီသဘောပေါ့သူတို့ကဒီမဟုတ်တာလုပ်တယ်ဆိုတာနေရာမှာတော့သူရှက်ရင်ရှက်လာမှာပေါ့ဗျာအခုဂျပန်ပြည်မှာယူနီဖောင်းမဝတ်ရဲတယ်လို့ပေါ့ဗျာဂျပန်စစ်ဘုရားကယူနီဖောင်းဝတ်ပြီးတော့မျိုးထဲမလာရဲတော့ဘူးဘာလို့လဲဆိုတော့ဂျပန်ပြည်မှာလည်းစစ်တပ်ကဘိုးကြရတာတကယ်တပီလုံးချွတ်ချုံကြပြီးတော့အကုန်လုံးပြာပုံဖြစ်သွားတယ်ဘဝရောက်သွားတာဟုတ်ဗျာဒါစစ်တပ်ကိုအမေရိကရိုက်ချိုးပြီးတော့ဒီမနေနိုင်အောင်အကုန်လုံးလုတ်လိုက်တဲ့အခါကျမှဂျပန်ပြည်မှာစစ်ဝါဒပျောက်သွားတာဟုတ်ပြီဗမာပြည်မှာတော့အဲ့လိုမျိုးလုံးမဲ့လူမရှိတော့စစ်ဝါဒတတိမဟုတ်တတိနဲ့တော့ကြမ်းနေတာပဲ
ဟုတ်ကဲ့ကျွန်တော်နောက်ဆုံးမေးချင်တာသမိုင်းမှာဆူယူစကားလဲရှိရထင်ပါတယ်ဆရာ history is written by the victor ဆိုပြီးတော့အမှားဖြင့်ဒုတိယကမ္ဘာစစ်တို့ဘာလို့ဆိုရင်လဲအခုရုပ်ရှင်တွေကြည့်ရင်မဟာမိတ်တွေစစ်နိုင်တဲ့ဘက်ကလူတွေရိုက်တာတွေကြီးပဲကျွန်တော်တွေ့တွေ့နေရပါတယ်ဆရာဆိုတော့အဲ့ဒီကိစ္စနဲ့ပတ်သက်လို့မြန်မာနိုင်ငံမှာရောဒီအစင်လာပဲဆက်လက်ပြီးရောရှိနေအောင်မလားဆရာ
အဲကျွန်တော်အဲ့ဒီမှာတခုပြောချင်တာပေါ့ဗျာအရင်တော့ကိုကျော်စံသားလည်းပြီးပါတယ်ဒီကာမတ်ရေးထားတဲ့ The 18th Brumian of Louis Bonaparte ဆိုတာတော့ဒါဘာလဲဆိုတော့ဒီပြင်သစ်တော်လှန်ရေးမှာအာဏာရှင်စနစ်ကိုတော်လှန်တဲ့တော်လှန်ရေးပဲဗျာဒါပေမဲ့အာဏာရှင်စနစ်ကိုတော်လှန်ရင်းနဲ့အဲ့ဒီလူဝင်မာလာကိုရဲ့နေမှာအဲ့ဒါပြင်သစ်တော်လိုင်းပြစ်ကလေးမှာဘရူမင်ယာ16ရဲ့နေလို့ခေါ်တယ်။အဲ့ဒီနိုဝင်ဘာလကိုရဲ့နေကြတော့အဲ့နပိုလီယံဆိုတဲ့စစ်အာဏာရှင်တက်လာတာပဲ။အဲ့ဒါဘာဖြစ်လို့လဲဆိုတော့နှစ်ပေါင်းများစွာရှိနေတဲ့နိုင်ငံရေးအယူအဆတွေအတွေးအကြော်တွေရိုးရာဓလေ့တွေဟာတနည်းမဟုတ်တနည်းနဲ့ရှင်သန်နေတော့မယ်တဲ့။ကွယ်ပြတ်ဖို့အလွန်ခရင်တယ်လို့သူကဆိုတယ်
။ဆိုတော့မြန်မာနိုင်ငံမှာလည်းပဲမကောင်းတဲ့စစ်ကြိုက်က
ကြောက်ဦးမှာပဲ
။
ဒါတွေကနှစ်ပေါင်းများစွာတိုက်ပွဲဝင်ပြီးတော့အခု free press ရှိတဲ့အထက်မှာချချပြလို့ရှိရင်တော့တဖြည်းဖြည်းနဲ့ငါတို့လုပ်တဲ့ဥစားကိုလူသိရှင်ကြားပြအောင်ချပြနေပါလားဆိုတာပြီလာရင်တော့လူချပြနိုင်တဲ့လူပေါ့ဗျာတာဝန်သိတဲ့စာနေစင်းလွတ်လပ်မှုပေါ့ဗျာအဲလိုလုပ်ပြနိုင်တော့တဖြည်းဖြည်းနဲ့သူတို့နည်းနည်းတော့လက်ယွန့်လာမယ့်သဘောရှိတယ်ပေါ့ဗျာ
ကျွန်တော်နောက်တစ်ခုစဉ်းစားမိရရှိပါသေးတယ်ဥပမာပြအဲတက္ကသိုလ်တမကဆောက်အောင်ကျွန်တော်ဆိုမမြင်ဘူးလိုက်ဘူးဆရာကျွန်တော်ရောက်တဲ့ခေတ်မှာမရှိတော့ပါဘူးအခုမြန်မာနိုင်ငံမှာအင်တန်ချမ်းသာကြွားရတဲ့သတိကြီးလည်းရှိနေကြတယ်အဲ့ဒီသတိတွေကလည်းပဲဟိုမှာအဆောက်အဦတွေလှူဘာလှူညာလှူအများကြီးအလှူစာတုခေါ်ပါတယ်ဒီအဆောက်အဦကိုပြန်လဲဆောက်လုပ်ဖို့ဘယ်သူမှလှူဒန်းခြင်းစိတ်လည်းမရှိကြဘူးလားမသိဘူး
အဲ့ဒါတော့အရင်တော့ဟိုတက်ကလူကထွက်တဲ့လူပေါ့ဗျာဆိုရင်တော့ဒီစိတ်ရှိမှာပေါ့ဥနုလက်တဲ့တုန်းကအကြောင်းသားပြဿနာဖြစ်ရင်ဥနုကလာပြီးတော့ဒီဝင်းတင်းတပင်ခမ်းမတီအောင်လာပြီးတော့မိန်ကုန်းပြောရဲတယ်တမကတဲမှာဝင်ပြောရဲတယ်ဆက်တမကကသူတို့နေလာတဲ့တမကပေါ့ဗျာသူတို့အတွက်ကမခဲရင်ဘူးအဲ့ဗိုလ်ချုပ်နေဝင်းကြတော့ဒီအကြောင်းသားဘဝမှာဟိုအရက်တော့မြင်းလောင်မိမလိုက်လှုပ်လာတဲ့ပုံကိုဆိုတော့ဒါကြီးလက်ကူးဆိုင်တာမဟုတ်ဘူးအဲ့တော့တက်ကလူလည်းတနည်းလောက်တက်ဘူးတော့ဒါတွေဘာဒီဘာမှတန်ဖိုးမထားဘူးပေါ့ဗျာဆိုတော့တန်ဖိုးထားတဲ့ပုံမှန်လည်းဘူတီတယ်ဗျာအဲ့တော့အရသာအဖွဲ့အစည်းဒီဒီမိုကရေစီသဘောတရားဒီတမက်ကသဘောတရားဒီသဘောတရားတွေကိုတန်ဖိုးထားတဲ့စိတ်ဓာတ်ကလည်းရှိဖို့လိုတယ်ဒီသဘောတရားတွေကိုစံတတ်မှတ်ချက်တွေကိုဘာမှဒီ idealism ကိုတန်ဖိုးမထားဘဲနဲ့အမိန်နာခံရင်အကုန်လုံးမယ်ကလေးလူကြီးဖုန်းကြီးမကြံအကုန်တတ်မယ်ဆိုတဲ့စိတ်ဓာတ်ရှိတဲ့လူတွေကတော့ပြေလို့တယ်ဗျာ
တမိုင်းပါရဂူဥအောင်ခင်ရဲ့ဥကြောစံသာဆွေးနွေးခဲ့တဲ့မြမအကြီးတုံးသက်ချက်ကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်ခင်ဗျအခုတော့အပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့သူယုံကြည်ရအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်ဒီတစ်ပတ်သူယုံကြည်ရအစီအစဉ်မှာတော့အမေရိကန်နိုင်ငံဟာဗတ်တက္ကသိုလ်မှာပါရဂူဘက်တင်ကြားစီးပွားနေတဲ့မန္တလေးမြို့ကကိုစင်လင်းဘာကိုယုံကြည်တယ်လဲဆိုတာကိုပြောပြပါဖြစ်ပါတယ်မမိုးဖြူကအစီအစဉ်တင်ဆက်ထားပါတယ်
တော်ယုံကြည်တာကတော့အခုချိန်ဟာကျွန်တော်တို့ဗမာပြည်သူတွေအတိတ်ကိုမှန်မှန်ကန်ကန်နှလုံးသွင်းသင်ယူတတ်ဖို့အရေးကြီးဆုံးအချိန်လို့မြင်ပါတယ် မမကကလို့ဆိုရမှာနှစ်ချက်ပြောချင်ပါတယ်ပထမအချက်ကတော့စိတ်ကိုမျက်စိမိတ်မဖက်တွယ်ဖို့ပါဥပမာတစ်ခုပြောရရင်ကျွန်တော်တို့လူမျိုးဟာကိုယ့်ကိုယ်ကိုသမိုင်းနဲ့ချိန်ပြီးဂုံတင်တတ်ကြပါတယ်တခြားတာတီဝင်ရှေးမြမာတွေဘလို့ဘုံတကူကြီးကြတာသူတို့လက်ထက်သမားပြည်ကြီးဘလို့စီပြောကြတာဆက်သဖြင့်အတတပြောပြီးခြေနဲ့နေတတ်ကြပါတယ်ဓာတီသွေးဓာတီမှန်ထက်တန်တယ်ပေါ့ကျွန်တော်ကတော့ဒါကိုခြေနဲ့ခုံယူစရာရလို့မမြင်ပါဘူးပြစ်ဆုံးပန်းအတွက်အကျိုးမရှိတဲ့အပြင်အစိုးရမျက်ကမ်းမျိုးချစ်စိတ်လိုမြမလူမျိုးကြီးဝါရလိုတင်းဆောင်တဲ့အမြင်မျိုးဝင်သွားနိုင်စရာအန္တရာယ်လိုပဲထင်ပါတယ်။နောက်ဥပမာတစ်ခုကတော့အတိတ်ကအတွေးခေါ်တိုင်းခြေဟိုတိုင်းကိုမြမရင်ကျေးမှုဆိုပြီးဖက်တွယ်မှထားဖို့ပါ။ရင်ကျေးမှုထုံးတဲ့အစင်အလာဆိုတာကံပိုးထားတဲ့အရာပါ။ဒါပေမဲ့အစင်အလာအတွေးခေါ်တိုင်းဟာအမြဲတစေမမှန်ကန်ပါဘူး။ဥပမာလူမျိုးကြားဘာသာကြားကိုမုန်းတီးတဲ့စိတ်လူတဦးတယောက်ချင်းစီရဲ့ဇယိုက်ကိုအကဲမခတ်ဖဲအသားအယောင်ကိုးကွယ်ရာဘာသာကိုကြည်ပြီးတောက်ချက်ဆွဲတဲ့အချက်ယောက်ျားနဲ့မိန်းမမှာယောက်ျားဘဝကလာပူပြီးမြင့်မြတ်တယ်အရေးကြီးတဲ့ဥဆောင်ဥရွယ်ပြရတဲ့လုပ်ငန်းတွေကိုယောက်ျားတွေသာလုပ်တင်တယ်ဆိုတဲ့အမြင်မျိုးတင်းကိုစိတ်အနေအထားအရလိန်တူချစ်တတ်သူလိန်ကွဲဆက်ခံထားသူတွေကိုမိန်းမရှာအချောက်နပုတ်တကပနုတ်အရင်ဘဝကကာမေစုကျူးလွန်ခဲ့သူဆိုပြီးနှိမ့်ချဆက်ဆံတတ်တဲ့အချက်ဓာရီဟာခက်နောက်ပြန်ဆွဲတဲ့အချင်းရင်းတို့ရဲ့မူလတဘာဝကလူမှုရေးရာတရားမျှတမှု social justice အင်မတန်ခေါင်းပါတဲ့အတွေးခေါ်အပြုမှုတွေလို့ဆင်ခြင်တင်ပါတယ်ဒီအတွေးခေါ်တွေရှိခဲ့ရင်လဲမျက်စိမိတ်ဖက်တွယ်မထားပဲအမြင်ကြဲကြဲထားပြီးပြင်ဆင်ထုတ်ဖြတ်တင်ပါတယ်အတိတ်ကိုမှန်မှန်ကန်ကန်တလုံးတွင်းဖို့အတွက်အရေးကြီးတဲ့ဒုတိယအချက်ကတော့အတိတ်ကိုမဖတ်တွယ်သင့်တယ်လို့အမှတ်သေးခြင်းမရှိမေ့ပြောက်ဖို့လည်းမသင့်ပါဘူးတွင်လင်းစွာပြောရရင်ကိုယ့်အပေါ်အန္တရာယ်ကြီးစွာပြုခဲ့ပူးစုတွေသူတို့ရဲ့လောက်ရက်တွေကိုမှတ်မှတ်ရရရှိစေချင်ပါတယ်ဒါဟာသူတို့ကိုပြန်လက်စားချေဖို့အမှတ်ထားတာမဟုတ်ပါဘူးနောက်ထပ်ပြီးကိုယ့်အပေါ်အန္တရာယ်မပြုနိုင်အောင်ကာကွယ်ဖို့ပါအန္တရာယ်ပြုဖို့အခွင့်အရေးထပ်ပြီးမပေးမိစေဖို့ပါခွင့်လို့တန်တာကိုခွင့်လို့ပေးလို့ရပါတယ်ဒါပေမဲ့မေးဖြောက်ပြလို့မရပါဘူးပုံပြီးအရေးကြီးတာကအခွင့်အရေးထပ်ပေးလို့မရပါဘူးဒီတော့ဒီချက်တွေးကိုဆင်ခြင်ပြီးလာမယ့်ရွေးကောက်ပွဲမှာကျွန်တော်တို့ပြည်သူတွေအတိတ်ကိုနှလုံးသွင်းမှန်ကန်စွာနဲ့စံတာမဲပေးနိုင်ကြပါစေလို့ဆုတောင်းရင်းဒီကုန်းချုပ်ရပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။ဒါကတော့ဖတ်စဉ်ထုတ်လင်းပေးနေကြသူယုံကြည်ရာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။VOA American တန်ရဲ့ကြာတာပရင်းနေ့မနေ့ပိုင်းအစီအစဉ်လေးကိုမနေ့9ရက်နေ့ထိဆက်ပြီးတော့အတန်လွှင့်နေပါတယ်ခင်ဗျာ
American အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါတော့မယ်ခင်ဗျာ
ပဋိပက္ခဖြစ်ပွားနေတဲ့ဒေသတွေမှာလိင်ပိုင်းဆိုင်ရာအကြမ်းဖက်မှုဟာရက်ဆက်ကြမ်းကြုတ်မှုတစ်ခုပါငြိမ်းချမ်းရေးကြီးပွားချမ်းသာရေးနဲ့ကြားမှဒန်းတူရေးစတာတွေအတွက်လည်းအဟန့်အတားကြီးတစ်ခုဖြစ်နေပါတယ်အီရတ်စီးရီးယားနိုင်ငံတွေမှာ IS အစ္စလာမစ်အစွန်းရောက်စစ်သွေးကြတွေဟာအမျိုးသမီးနဲ့မိန်းကလေးတွေကိုလူငယ်မှနေထိုင်ရတယ်လို့အကြမ်းဖက်မှုတွေကိုဖန်တီးလှုပ်ဆောင်နေပါတယ်။အထူးသဖြင့်လူနည်းစုလူဦးရေဝင်တွေအတွက်မနှစ်မြို့ပွဲရာအခြေအနေဇိုးကြီးဖြစ်နေတာပါ။ပြီးခဲ့တဲ့နေရာဒီကမိန်းကလေးတွေနဲ့အမျိုးသမီးထောင်ပေါင်းများစွာဟာ IS တွေရဲ့အတင်းအဓမ္မဖမ်းဆီးခေါ်ဆောင်ခြင်းကိုခံခဲ့ကြရပါတယ်။အသက်9နှစ်နဲ့10နှစ်အရွယ်မိန်းကလေးတွေအပါအဝင်အများအပြားဟာ IS အကြမ်းဖက်တိုက်ခိုက်ရေးသမားတွေရဲ့အကြိမ်ကြိမ်အဓမ္မပြုကျင့်စော်ကားမှုကိုခံခဲ့ကြရတဲ့အပြင်အတင်းအကျပ်လက်ထပ်ဖို့စီခိုင်းခံခဲ့ကြရပါတယ်။အခြားမိန်းကလေးတွေဆိုရင်လည်းကြေးကျွံအဖြစ်ရောင်းချခံခဲ့ရပါတယ်။ American ပြည်ထောင်စုအနေနဲ့လူသားချင်းစာနာမှုအကူအညီတင်မကအခြားထောက်ပံ့ရေးတွေကိုလည်းပံ့ပိုးပေးနေတာပါ။ဒါပေမဲ့လို့ပဋိပက္ခကြောင့်ဒုက္ခပင်လေရောက်နေကြတဲ့အမျိုးသမီးနဲ့မိန်းကလေးတွေကိုဒီထက်မကပိုးပြီးအကာအကွယ်ပေးဖို့နဲ့ပြည်စုစောင့်ရှောက်ဖို့နိုင်ငံတကာအတိုင်းဝိုင်းအနေနဲ့အများကြီးဆောင်ရွက်ဖို့လိုနေပါတယ်။ဥပမာဆိုရင်ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံမှာ လိမ့်မိုင်းဆိုင်ရာအကြမ်းဖက်မှုကိုစစ်လက်နက်တပ်ဖွဲ့အုံပြုပြီးအသက်ပေါင်းများစွာကိုဆုံးရှုံးစေခဲ့ပါတယ်။ခိုင်မာတဲ့ငြိမ်းချမ်းရေးရဖို့လဲအဟက်အတားဖြစ်စေခဲ့တာပါ။အကြမ်းဖက်ခံရသူတွေအတွက်တရားမျှတမှုရရှိရေးလိုင်လျောညီထွေမှုရှိတဲ့ချီးကပ်မှုတိစောက်နိုင်အောင်အမေရိကန်ပြည်ထောင်စုကဆောင်ရွက်နေပါတယ်။သက်ဆိုင်ရာဒေသတွေမှာတရားသူကြီးတွေကပွင့်လင်းတဲ့တရားရုံးစစ်ဆေးမှုတွေပြုလုပ်နေတာကြောင့်မျက်မြင်သက်သေတွေအနေနဲ့သူတို့ရဲ့နေရာဒေသတွေမှာပဲထွက်ဆိုနိုင်ကြပါတယ်။တနည်းအားဖြင့်လိမ်မိုင်းဆိုင်ရာအကြမ်းဖက်မှုအတွက်ဒဏ်ခတ်အပြစ်ပေးခံရမှုကနေရှောင်လွှဲလို့မရဘူးဆိုတာအဲ့ဒီအတိုင်းဝိုင်းကသူတွေအနေနဲ့ပထမဦးဆုံးမြင်တွေ့နိုင်ကြမှာပါ။ဒါအပြင်ကျူးလွန်သူတွေကိုပြစ်ဒဏ်ကင်းလွတ်ခွင့်ပေးတာကိုတီးခတ်မှာမဟုတ်ဘူးဆိုတာကိုလည်းတွေ့ကြရမှာဖြစ်ပါတယ်။ပဋိပက္ခဖြစ်ပွားနေတဲ့ဒေသတွေမှာလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုဟာနိုင်ငံတကာဆိုင်ရာပြဿနာတစ်ခုဖြစ်နေပြီးဒါကိုဖြေရှင်းဖို့လိုအပ်နေပါတယ်။အမျိုးသမီးတွေဟာအပြောင်းလဲတွေအတွက်အရေးပါတဲ့ဖန်တီးသူတွေဖြစ်ပြီးသူတို့ရဲ့အတိုင်းအဝိုင်းကိုလွှမ်းမိုးအုပ်ချုပ်နိုင်စွမ်းလဲရှိကြပါတယ်။ဒါအပြင်ဆွေးနွေးဆုံးဖြတ်ရမယ့်ကိစ္စတွေမှာလည်းထိုးထွင်းတဲ့အမြင်တွေကိုတင်ပြနိုင်ကြတဲ့အပြင်အစိုးရရဲ့အကျိုးရှိမှုတွေကိုလည်းမြင့်တင်ပေးပါတယ်။ဒါပေမဲ့ပဋိပက္ခဒေသတွေမှာလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုအပါအဝင်ကျမခွဲခြားမှုအခြေခံနဲ့အကြမ်းဖက်မှုတွေကြောင့်မိန်းကလေးနဲ့အမျိုးသမီးတွေကိုလူအတိုင်းဝိုင်းတိုးတက်အောင်ဆောင်ရွက်တဲ့လုပ်ငန်းတွေတဲ့သူတို့ရဲ့အပြည့်အဝပါဝင်မှုကိုဟန်တားစေခဲ့ပါတယ်။ဒီလိုမပါဝင်နိုင်တာကြောင့်နိုင်ငံတွေရဲ့တိုးတက်မှုကိုဆုပ်ယုပ်စေပါတယ်။ဖွံ့ဖြိုးတိုးတက်မှုကိုရပ်တန့်စေသလိုပညာရေးအဆင့်တန်းကိုလည်းနှိမ့်ချစေတဲ့အပြင်ကျမရေးနဲ့စီးပွားရေးရလဒ်တွေကိုလည်းကြာဆင်းစေပါတယ်။ဒါကြောင့်တကယ်လို့များအမျိုးသမီးနဲ့မိန်းကလေးတွေရဲ့စွမ်းရည်အပြည့်အဝအသုံးပြုခွင့်ရဖို့နဲ့တည်ငြိမ်မှုနဲ့ဖွံ့ဖြိုးမှုကိုမြင့်တင်ဖို့မျှော်လင့်မယ်ဆိုရင်ကြားမှခွဲခြားမှုအခြေခံနဲ့အကြမ်းဖက်မှုကိုကင်တွယ်ဖြေရှင်းဖို့အလွန်အရေးကြီးနေကြောင်းပါရှင
်။မိဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။ခုနားဆင်ခဲ့ရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA ရဲ့အဘော်မဟုတ်ကြောင်းထပ်မံပြီးတော့အသိပေးလိုပါတယ်။VOA American အတန်ကနေကြာတာပရင်းနေမနေ့ဖက်လက်ရှိထုတ်လွှင့်ပေးနေတဲ့တနအိစာအစီအစဉ်ကိုနားဆင်ကြမြရသူတွေအတွက်မနေ့၈နာရီကနေ၉နာရီအထိလိုင်းဒိုမီတာ16 19နဲ့24တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ် VOA မြန်မာပိုင်းရဲ့ကြာတာပရင်းနေမနေ့ခင်းအစီအစဉ်တွေမကြာခင်ပြီးဆုံးတော့မှာပါအခုတော့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဦးကျော်စံသားကကြီးညာပေးပါလိမ့်မယ
်အကျွေးထူပြောနေတဲ့ Greek နိုင်ငံအနေနဲ့အခွန်နဲ့ပင်စင်ပြုပြင်ပြောင်းလဲရေးကိုချက်ချင်းလှုပ်ဆောင်မယ်လို့ကတိပြုလိုက်ပြီးသုံးနှစ်တာထောက်ပံ့ရေးပေးကြပါလို့ဥရောပအင်ဂျင်နီတွေကိုဗိုလ်ထုနေကတောင်းဆိုလိုက်ပါတယ်။ Strasbourg ပါလီမန်ကိုပြောကြရမှာဂရိဝန်ကြီးချုပ် Alexis Tsipras က Greek ကျွင်းမီကိစ္စအတွက်ခြေကုန်လက်ပန်းဖြစ်နေကြတဲ့ဥရောပခေါင်းဆောင်တွေရဲ့တောင်းဆိုချက်အတိုင်းကြာသပတေးနေ့ကိုနောက်ဆုံးထားပြီးတိကျခိုင်မာတဲ့အဆိုပြုချက်တွေတင်ပြမယ်လို့ပြောကြားသွားတာပါ။ဂရိကိုအထောက်ပံ့သိပေးရင်းနဲ့ပတ်သက်ပြီးဆုံးဖြတ်ချက်တရက်ကိုလာမယ့်တနင်္ဂနွေနေ့ဥရောပထိပ်သီးစည်းဝေးမှာအဆုံးဖြတ်ပေးဖို့ရှိပါတယ်။သဘောတူညီမှုမရခဲ့ရင်တော့ဂရိနိုင်ငံဟာ16နိုင်ငံရှိတဲ့ဥရောပငွေကြေးဆုံကနှုတ်ထွက်ရပွဲရှိနေပါတယ်။တရုတ်နိုင်ငံအစုရှယ်ယာဈေးကွက်ဆက်လက်မငြိမ်သက်ဖြစ်နေတဲ့အတွက်တရုတ်အစိုးရအနေနဲ့ရင်းနှီးမြှုပ်နှံသူတွေအထိတ်တလန့်မဖြစ်ကြစေဖို့သတိပေးရင်းသုံးရကြကြဆင်းလာတဲ့အစုရှာဈေးကိုဆက်မကြအောင်ထိန်းနိုင်ဖို့အစီအစဉ်သစ်တွေအခုတပင်းဆောင်ရွက်နေပါတယ်။တရုတ်အစုရှာဈေးကြဆင်းမှုဟာအမေရိကန်ပြည်ထောင်စုကိုကူးဆက်လာပြီးဗုဒ္ဓဟူးနေ့ကအရောင်းဝယ်မှာ100ခန်းလုံးကြဆင်းခဲ့ပါတယ်။ဒါပေမဲ့ဥရောပဈေးကွက်မှာတော့ဂရိကျွေးမီကိစ္စပြည်လည်နိုင်တယ်ဆိုတော့မျှော်လင့်ချက်ကြောင့်အစုရှာဈေးခိုင်မာနေစေဖြစ်ပါတယ်။မြန်မာနိုင်ငံမှာရွေးကောက်ပွဲပြုလုပ်မဲ့ရက်ကိုကြေညာလိုက်တာနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုကကြိုဆိုလိုက်ပါတယ်။ခိုင်လုံစစ်ချရတဲ့ရွေးကောက်ပွဲတရက်ဟာမြန်မာနိုင်ငံဒီမိုကရေစီပြုပြင်ပြောင်းလဲရေးအတွက်အရေးကြီးတယ်လို့ယူဆကြောင်းအလုံးအကျုံးဝင်ပြီးပွင့်လင်းမြင်သာတဲ့ရွေးကောက်ပွဲဖြစ်နိုင်ဖို့အတွက်ရွေးကောက်ပွဲကော်မရှင်နိုင်ငံရေးပါတီတွေအရသာအဖွဲ့အစည်းတွေသက်ဆိုင်သူတွေအလုံးကိုနှိပညာအထောက်ပံ့တချို့ပေးသွားမယ်လို့လည်းနိုင်ငံကြားပြည်လက်ထောက်ပြောက်ရမတ်တူနာကဘလူးနီကပြောကြားသွားပါတယ်ခင်ဗျာ
ထိတ်တန့်ရောက်နိုင်ငံတကာသတင်းအချင်းချုပ်ကိုဥကျော်စံသာကြီးညာသွားတာဖြစ်ပါတယ်ခင်ဗျာအခုမနေ့အတွက်စီစဉ်ထုတ်လုပ်ရေးမှုကကိုကောင်းထက်ဖြစ်ပြီးတော့အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဇူဘဲလ်အယ်တယက်ဖြစ်ပါတယ်ကျွန်တော်ဆက်မိုးပြီးပါညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်မယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ16 19နဲ့25တို့ကနေအတန်လွှင့်ပေးမှာဖြစ်ပါတယ်သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေဗီဒီယိုကိုနားဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်ခင်ဗျာ
This program has come to you from the Voice of America, Washington.